in Burmese.
မင်္ဂလာညချမ်းပါရှင် VO American တိုင်းရဲ့2020ပြည့်နှစ်မတ်လ4ရက်ဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ1925 32ပထမနိုင်ဝက်မှာလိုင်းလမ်းမီတာ190ရုံးနဲ့အတူ VO ရဲ့ Facebook စာမျက်နှာ VO Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနာဆင်နိုင်ပါလိမ့်ရှင်။ကျွန်မခွန်ညိုပါခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်မင်္ဂလာညချမ်းပါခင်ဗျာဒီကနေ့ညပဲသတင်းတွေကိုနားလောက်နေကျွန်တော်ကြော်ကြော်သိမ်းပြောပြမှာပါကမ္ဘာနိုင်ငံပေါင်း134နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ခံရသူ13,900ကျော်နဲ့သေဆုံးသူ4,300လောက်ရှိနေပါပြီအခြေတော်ရှာဒေတာမှာဆိုရင်အင်ဒိုနီးရှားမှာဗိုင်းရပ်စ်ကြောင့်ပထမဆုံးသေဆုံးသူရှိလာပါပြီအင်္ဂါနေ့ကအမေရိကန်ပြည်နယ်6ခုမှာလုပ်တဲ့ဒီမိုကရက်သမ္မတလောင်းအကြိုရွေးချယ်ပွဲတွေမှာတော့ဒုသမ္မတဟောင်းဂျိုးဘိုင်ဒန်အများစုနိုင်ရပါတယ်ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားဖို့ထိတ်တန့်သတင်းတွေကိုလည်းပြရပါမယ်ခင်ဗျာ
ခုညပိုင်းဆက်ပြီးနားဆင်ရမယ့်ဆက်သွင်းမေးမြန်းချက်တွေသတင်းလာတွေထဲမှာတော့ကမ္ဘာမှာကိုရိုနာဗိုင်းရပ်စ်ဒုတိယအများဆုံးကူးစက်ခံနေရတဲ့အီတလီနိုင်ငံမှာအလုပ်တွေကျောင်းတွေကိုဆက်ပြီးတော့လည်ပတ်နိုင်အောင်ဘယ်လိုဆောင်ရွက်နေကြပါသလဲ
။ကျောင်းတွေကပိတ်လိုက်တာ၊ဆရာတွေ၊ကျမတွေကအလုပ်လုပ်နေရတယ်။ဒါဆိုကလေးတွေကို homework တွေပေးရတယ် ၊correct လုပ်ရတယ်သူတို့ညမိုးချုပ်ဆက်နေတ
ာအီတလီမြောက်ပိုင်းမှာနေထိုင်သူမြန်မာအမျိုးသမီးတဦးနဲ့ဆက်သွယ်မေးမြန်းထားတာကိုနားဆင်ရမှာပါတခါဒီကိုရိုနာဗိုင်းရပ်စ်ပြန့်နှံ့မှုကိုကာကွယ်ဖို့အတွက်ပြည်တွင်းမှာလည်းရှမ်းမြို့သားအစ်စ်နိုင်ငံရေးဆွေးနွေးပွဲကျင်းပဖို့ဟာမတိကျတော့ဘူးဆိုတဲ့အခြေအနေနဲ့အတူချင်းပြည်နယ်နဲ့ရခိုင်ပြည်နယ်မြောက်ပိုင်းတိုက်ပွဲတွေအတွင်းတပ်ရဲမှုတဦးအပါအဝင်စစ်သည်30ကိုရခိုင်လက်နက်ကိုင်အဖွဲ့ကလက်ရဖမ်းဆီးလိုက်တာနဲ့ဒီပဲရင်အရေးခင်းအပြီး18နှစ်ကြာမှဒေါအောင်ဆန်းစုကြည်ရဲ့ဒီပဲရင်ခီးစဉ်လူလူတွေ့ဆုံပွဲဒေသခံတွေတောင်းနဲ့ချီကျူးဆိုကြရဲဆိုတာတွေနားဆင်ကြရမှာပါအခုရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိနဲ့နားလောင်လို့ပြောပြပါမယ်ရှင
်ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်သူအရေအတွက်ဟာကမ္ဘာတဝန်းမှာလူပေါင်း13,900ကျော်သွားပြီဖြစ်တယ်လို့သေဆုံးသူအရေအတွက်ကလည်းနိုင်ငံပေါင်း114နိုင်ငံမှာလူပေါင်း4,300လောက်ရှိနေပါပြီမြောက်အတ္တလန္တိစာချုပ်နေတိုးအဖွဲ့နဲ့မဟာမိတ်နိုင်ငံတွေကတပ်ဖွဲ့ဝင်1,000ခွဲပါပြီးမလာဆန်ယန်နီကနေ16ရက်နေ့ထိလုပ်ဖို့စီစဉ်ထားတဲ့စီးရီးလေ့ကျင့်မှုတစ်ခုကိုနော်ဝေးနိုင်ငံကဒီကနေ့ပဲဖြတ်လိုက်ပါတယ်။ယူကရိန်းနိုင်ငံကီယက်မြို့တော်မှာတော့ဗိုင်းရပ်စ်ပိုးပြန့်နှံ့ကူးစက်မဲ့အရေးချိုးတင်ကာကွယ်တဲ့အနေနဲ့ကျောင်းတွင်တဲ့တက္ကသိုလ်တွေအားလုံးကိုမလာကုန်တီးပိတ်ထားလိုက်ပါတယ်။ COVID-19 ရောဂါစတင်တဲ့တရုတ်နိုင်ငံမှာနေ့စဉ်ကူးစက်သူအရေအတွက်တဖြည်းဖြည်းကျဆင်းလာနေပြီးဒီကနေ့မှာနောက်ထပ်ကူးစက်သူ24ယောက်ရှိတယ်လို့တရုတ်ကျန်းမာရေးတာဝန်ရှိသူတွေကပြောပါတယ်။အမေရိကန်ပြည်ထောင်စုမှာဗိုင်းရပ်စ်ပိုးကူးစက်သူအရေအတွက်1,000ကျော်သွားပြီဖြစ်ပြီး23ဦးတမန်နဲ့သေဆုံးထားပြီးပါပြီ။လူတွေအနေနဲ့မကြာခဏလက်ဆေးဖို့မျက်နှာကိုကင်တွယ်ထိတွေ့တာမလုပ်ဖို့ချောင်းဆုံနေသူဒါမှမဟုတ်နှာချေနေသူတွေနဲ့ဝိုးဝေးနေဖို့နဲ့ဒီမကောင်းဘူးလို့ခံစားရရင်အိမ်မှာပဲနေဖို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကကြံပေးထားပါတယ်ဒီကနေ့ညကစားဖို့ရှိတဲ့ Manchester City နဲ့ Arsenal အသင်းတို့ရဲ့ Premier League ဘောလုံးပွဲကိုလည်းရွှေ့ထားပါတယ်ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ခံရတဲ့တခြားဘောလုံးအသင်းတစ်သင်းရဲ့ပိုင်ရှင်နဲ့ထိစပ်မှုရှိခဲ့တဲ့ Arsenal အသင်းသားနဲ့ဝန်ထမ်းအတော်များများကိုယ့်ဖော်တာတရားခွင်နေလိုက်ကြပြီးတဲ့နောက်အခုလိုဘောလုံးပွဲကိုရွှေ့ဆိုင်ထားတာပါ
အရှိတောင်အာရှဒေသမှာတော့ကိုရိုနာဗိုင်းရပ်စ်ကြောင့်ဒီကနေ့အင်ဒိုနီးရှားနိုင်ငံမှာပထမဆုံးသေဆုံးသူလူနာတဦးရှိကြောင်းအင်ဒိုနီးရှားကျန်းမာရေးတာဝန်ရှိသူတွေကဒီကနေ့ထုတ်ပြန်ပါတယ်
။ Tadi malam sekitar pukul 02 lewat sedikit
အသက်53နှစ်အရွယ်နိုင်ငံခြားသူသေဆုံးတာဖြစ်ပြီးတော့ဒီရောဂါနဲ့ဆေးရုံရောက်လာချိန်မှာသူ့အခြေအနေကအတော်ဆိုးခဲ့တာဖြစ်တယ်လို့အင်ဒိုနီးရှားကျန်းမာရေးဝန်ကြီးဌာနကတာဝန်ရှိသူတို့ဖြစ်တဲ့အခမက်ယူရီယန်တိုကပြောသွားတာပါ။သေဆုံးသူဘယ်နိုင်ငံဖြစ်တယ်ဆိုတာကိုတော့မပြောပါဘူး။အင်ဒိုနီးရှားနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ရောဂါ COVID-19 ကူးစက်ခံထားသူ26ဦးရှိတဲ့အကြောင်းတာဝန်ရှိသူတွေကအတည်ပြုထားပါတယ်။ကမ္ဘောဒီးယားနိုင်ငံမှာတော့ဗီယက်နမ်နိုင်ငံကနေမဲခေါင်မြစ်ကြောင်းကနေဖြတ်ဝင်လာတဲ့သင်္ဘောပေါ်မှာ COVID-19 ရောဂါဖြစ်နေတဲ့ Britain ခီးသွားသူကိုတွေ့ခဲ့ရပြီးတဲ့နောက်ဒီသင်္ဘောပေါ်ကခီးသွားတဲ့ဝန်ထမ်း60ကျော်ကိုမဲခေါင်မြစ်ထဲမှာတိချခွဲဆောင်ကျင်နေပါတယ်။ယောဂါကုဆက်ခံရတဲ့အသက်65နှစ်အရွယ်ခီးတဲ့အမျိုးသမီးကိုတည်တံ့တရဆေးရုံတစ်ခုမှာကုသပေးနေပြီးအခြေအနေအသေးစိတ်ကိုတော့မသိရပါဘူး။ကမ္ဘောဒီးယားနိုင်ငံမှာဒါက3ယောက်မြောက်ကုဆက်ခံရသူပါ။မလေးရှားနိုင်ငံမှာတော့ COVID-19 ကုဆက်ခံရသူ120ကျော်ရှိနေပြီးတော့တနေ့ကိုကုဆက်သူဦးရေ10ခန်းလောက်တိုးလာနေရလည်းဖြစ်ပါတယ်။ဒီလိုအခြေအနေမှာစီးပွားရေးအပေါ်ရက်ခတ်မှုတွေကိုကျော်လွှားနိုင်ဖို့အတွက်ကတော့အထူးစီးပွားရေးကောင်စီတက်ဖွဲ့ပြီးတော့တုံ့ပြန်ဆောင်ရွက်သွားမယ်အကြောင်းမလေးရှားဝန်ကြီးချုပ်တဲ့မူဟာဒီယာစင်ကဒီကနေ့ပဲပြောဆိုခဲ့ပါတယ်မြန်မာနိုင်ငံမှာတော့ဒီကနေ့ထိကိုရိုနာကူးစက်သုံးရှိသေးကြောင်းထုတ်ပြန်ထားပါတယ
်တောင်ကိုရီးယားနိုင်ငံဆိုးမျိုးတော်ကအစောတခုနဲ့ဆက်ဆံနေတဲ့လူပေါင်း90မှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်နေတာကိုဒီကနေ့မနက်ပိုင်းကဆန်သက်တွေ့ရှိတယ်လို့တောင်ကိုရီးယားကကြေညာပါတယ်ဗိုင်းရပ်စ်ပိုးကူးစက်သူအများစုဟာအစောဦး17ထပ်မှာရှိတဲ့တယ်လီဖုန်းခေါ်ဆိုချက်တွေကိုလက်ခံဖြေဆိုတဲ့ဌာနကဝန်ထမ်းတွေသူတို့မိသားစုဝင်တွေဆွေမျိုးသားချင်းတွေဖြစ်တယ်လို့အာဏာပိုင်တွေကပြောပါတယ်အစောဦးရဲ့တခြားအထက်နှစ်ထပ်မှာရှိတဲ့နောက်ထပ်တယ်လီဖုန်းဖြေဆိုတဲ့ဌာနကဝန်ထမ်းတွေကိုလည်းဗိုင်းရပ်စ်ပိုးရှိမရှိစမ်းသပ်စစ်ဆေးထားတယ်လို့ကျန်းမာရေးဆိုင်ရာတာဝန်ရှိသူတွေကပြောပါတယ် တောင်ကိုရီးယားမှာဒီကနေ့ထိဆိုရင်ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ထားသူ9,955ယောက်တည်ရှိနေပါပြီ။ဒီတော့တင်မှာပဲကိုရိုနာဗိုင်းရပ်စ်ပိုးစပြီးပြန့်နှံ့ကူးစက်ခဲ့တဲ့တရုတ်နိုင်ငံဟူပေပြည်နယ်ကနေတိုင်ဝမ်ခရီးသည်192ယောက်ကိုတရုတ်အထူးလေယာဉ်ဒဇင်းနဲ့ဒီကနေ့မနက်ပိုင်းကပြန်ခေါ်လာပါတယ်
။ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ပြန့်နှံ့မှုကြီးရဲ့ရိုက်ခန်းနေတဲ့ကမ္ဘာအစုရှယ်ယာဈေးကွက်တွေမှာဒီကနေ့လက်ရှိဈေးကွက်ဖွင့်ချိန်မှာတော့အမေရိကန်ရှယ်ယာအလုံးအကျဈေးဖြစ်နေပါတယ်။အာရှဈေးကွက်တွေမှာဈေးတွေကျနေပေမလို့ဥရောပဈေးကွက်မှာတော့ဈေးတွေတက်နေတာပါ။အာရှဈေးကွက်ပိတ်ချိန်မှာတော့ဂျပန်နီကေးအညွန်ကိန်းက1.3ရာခိုင်နှုန်းကျဆင်းသလိုဟောင်ကောင်ဟန်ဆင်အညွန်ကိန်းက0.9ရာခိုင်နှုန်း၊ရှန်ဟိုင်းကွန်ပိုစစ်အညွန်ကိန်းက0.9ရာခိုင်နှုန်းဈေးအကျတွေနဲ့ဈေးပိတ်သွားခဲ့ပါတယ်။ဥရောပမှာတော့လောလောဆယ်ဈေးတွေတက်နေပါတယ်။ပရတင်ဘိုဘန်ကအတိုးနှုန်းတွေကို0.5ရာခိုင်နှုန်းရှော့ချပေးခဲ့ပြီးတဲ့နောက်မှာတော့ London FTSE ဈေးနှုန်းတွေတက်နေပါတယ်။ဂျာမနီနဲ့ပြည်သင်းဈေးကွက်တွေမှာလည်းဈေးကွက်ဖွင့်ချိန်မှာတော့ဈေးတွေတက်နေတာပါ။အင်္ဂါနေ့တုန်းကတော့အမေရိကန်ရဲ့အထူးကအစုရှယ်ယာအညွန်ကိန်းတွေဖြစ်တဲ့ Dow Jones, S&P, Nasdaq နဲ့သုံးခုစလုံးက900ခိုင်နှုန်းလောက်ဈေးအတက်နဲ့ဈေးပိတ်ခဲ့တာပါ။ကမ္ဘာတစ်ဝန်းနိုင်ငံပေါင်း110ကျော်မှလူပေါင်း3,000နီးပါးကိုရိုနာဗိုင်းရပ်စ်ကူးစက်နေမှုကြောင့်စားသုံးလူဈေးကွက်အမတီမငြိမ်ဖြစ်နေတာလည်းဖြစ်ပါတယ်။
ဒီရအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 15953ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါခင
်ဗျာ။ဒီကနေ့ဗိုလ်ဒူးညဘက်သတင်းတွေကိုတိုင်းဆက်လက်ပြောပြနေပါတယ်အင်္ဂါနေ့ကပြည်내6ခုမှာလှုပ်တဲ့အမေရိကန်ဒီမိုကရက်တစ်ပါတီကိုစားပြုသမ္မတလောင်းအကျိုးရေးချဲ့ပွဲတွေမှာဒုတိယသမ္မတဟောင်းဂျိုးဘိုင်ဒန်ကပြည်내4ခုမှာနိုင်ရပါလေ။အင်္ဂါနေ့ညကပန်ဆယ်ဗီးနီးယားပြည်내ဖီလာဒယ်ဖီးယားမြို့မဲဆွေစီရင်ရေးဌာနချုပ်မှာထောက်ခံသူတွေကိုပြောတဲ့မိန့်ခွန်းနဲ့မစ္စတာဘိုင်ဒန်ကသူ့ရဲ့ပြိုင်ဘက်ဖြစ်သူဗမွန်ပြည်내အတလက်တော်မတ်ဘာနီဆန်ဒါစ်နဲ့သူ့ကိုထောက်ခံသူတွေကိုကျေးဇူးတင်စကားပြောသွားပါလေ
။ And I want to thank Bernie Sanders and his supporters for their tireless energy and their passion.
Bernie Sanders နဲ့သူ့ကိုထောက်ခံသူတွေရဲ့အပြင်းထန်အားစိတ်ထုတ်မှုနဲ့ဆရာထက်သန်မှုအတွက်ကျွန်တော်ကျေးဇူးတင်ပါတယ်။ကျွန်တော်တို့မှာတူညီတဲ့ယဉ်မှန်းချက်ရှိပြီး Donald Trump ကိုအတူတကွအနိုင်ယူမှာဖြစ်ပါတယ်လို့ Mr. Biden ကပြောပါတယ်။ Washington, Idaho, Michigan, မြောက်ဒါကိုတာ Mississippi နဲ့ Missouri ပြည်နယ်၆ခုမှာအင်္ဂါနေ့အကြိုရွေးချယ်ပွဲတွေလုပ်တာဖြစ်ပြီး Mr. Biden က Michigan, Missouri, Mississippi နဲ့ Idaho ပြည်နယ်တွေမှာအနိုင်ရပါတယ်။မြောက်ဒါကိုတာပြည်နယ်မှာ Mr. Sanders အနိုင်ရပြီးမဲရီတက်ဆက်ဖြစ်တဲ့ Washington ပြည်နယ်မှာတော့အကျိတ်နဲ့ဖြစ်နေလို့မှာအစောပိုင်းကြိုရွေးချယ်ပွဲဒီမှာအခြေအနေမကောင်းခဲ့တဲ့ Mr. Biden ဟာမလ3ရက် Super Tuesday မဲပေးပွဲဒီမှာနိုင်ရပြီး Mr. Sanders ကိုအသားရထားပြီးတဲ့နောက်အခုဒီချိန်မှာထပ်နိုင်ရတာဖြစ်ပါတယ
်။ဂျပန်နိုင်ငံမှာပြင်းထန်တဲ့မြေငလင်းနဲ့ဆူနာမီဒီလိုင်းကြီးတွေကြောင့်လူပေါင်း2000နီးပါးသေဆုံးခဲ့ရတဲ့နှစ်ပတ်လည်အခမ်းအနားတွေကိုဒီကနေ့ကျင်းပနေကြပါတယ်။2011ခုနှစ် March 17ရက်နေ့ကပြင်းအားနိုင် Richards Bay မြေငလင်းလှုပ်ခတ်ခဲ့တဲ့အချိန်နေ့လယ်2နာရီ46မိနစ်မှာဝန်ကြီးချုပ်ရှင်ဇိုအာဘေဦးဆောင်ပြီးတော့ကက်ဘိနက်ဝန်ကြီးအဖွဲ့ကဝန်ကြီးချုပ်ရုံးခန်းမှာညင်သက်ဆုတောင်းခဲ့ကြပါတယ်။အဲ့ဒီတုန်းကငလင်းနှမ်းကြောင့်နိုင်ငံရဲ့အရှေ့မြောက်ကန်ယူရန်ဒေသကိုကြီးမားတဲ့ဆူနာမီဒီလိုင်းလုံးကြီးတွေရိုက်ခတ်ခဲ့ပြီးတော့ Fukushima Nuclear Data Arp စက်ရုံထိခိုက်ပျက်စီးခဲ့တာပါ။စက်ရုံထက်ကနျူကလ ியர் တပ်ပေါင်းဖို့3ခုပျက်စီးပြီးတော့ရေဒီယိုတတိကြွတွေရိုးစိမ့်ခဲ့လို့ဒေသခံတွေဘေးကင်းရာပြောင်းရွှေ့ခဲ့ကြရတာမှာခုချိန်ထိအများပြားနေရမပြန်နိုင်ကြသေးပါဘူး။ပြီးခဲ့တဲ့ရှင်းနှစ်စလုံးဒီနှစ်ပတ်လည်နေရောက်တိုင်းတော်ဝင်မိသားစုတွေပါတက်ရောက်တဲ့အောက်မွေပွဲအခမ်းအနားကြီးတွေကိုကျင်းပခဲ့ကြပေမဲ့ဒီနှစ်တော့ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုတွေကြောင့်အခမ်းအနားတွေကိုလူစုလူဝေးနဲ့ကြီးကြီးကျယ်ကျယ်မလုပ်ကြဖို့ဝန်ကြီးချုပ်ကပန်ကြားထားပါတယ်။ဒါပေမဲ့လည်းဟီဘီယပန်ချမ်းမှာလူပေါင်းရာနဲ့ချီစုဝေးပြီးတော့ငြိမ်ငြိမ်သက်သက်အောက်မွေပွဲလုပ်ခဲ့ပါတယ်။ဆူနာမီကြောင့်ထိခိုက်ဆုံးရှုံးခဲ့ရတဲ့မြို့တွေမှာလည်းအချင်းယုံအောက်မွေဆူတောင်းပွဲတွေလုပ်နေကြပါတယ်။
ရုရှားသမ္မတဗလာဒီမီယာပူတင်နောက်တစ်ကြိမ်သမ္မတအဖြစ်ဆက်လုပ်နိုင်စေမယ့်အခြေခံဥပဒေပြင်ဆင်ရေးအဆွေပြုချက်ကိုဖက်ဒရေးရှင်းကောင်စီလို့ခေါ်တဲ့ရုရှားအထက်လွှတ်တော်ကဒီကနေ့အတည်ပြုလိုက်ပါတယ်။အထက်လွှတ်တော်မှ160ထဲမှာ1ယောက်ကပဲကောက်ကွယ်မဲ့ပေးပြီးမဲမပေးသူ3ယောက်ရှိခဲ့ပြီးတော့ဂျန်သူအားလုံးကထောက်ခံမဲ့ပေးကြတာပါ။ဒူမာအောက်လွှတ်တော်မှာအတည်ပြုပြီးနိုင်ပိုင်းတွေအတွင်းမှာပဲအထက်လွှတ်တော်မှလည်းအတည်ပြုလိုက်တာဖြစ်ပါတယ်။အောက်လွှတ်တော်မှာတော့အမှတ်383ယောက်မဲပေးကြတာမှာ43ယောက်ကမဲမပေးပဲနေခဲ့ပြီးကောက်ကွယ်မဲ့ပေးသူဒူမာမရှိပဲဂျန်တဲ့လူအားလုံးကထောက်ခံမဲ့ပေးခဲ့ကြပါတယ်။သမ္မတပူတင်နဲ့အထူးအလုပ်အဖွဲ့တို့ကအခြေခံဥပဒေပြင်ဆင်ချက်390လောက်ကိုအဆိုပြုတင်ပြထားတယ်လို့ဒူမာရုတော်ဥက္ကဋ္ဌဗိုင်ယာချစ်စလက်ဗိုလူတင်ကအစောပိုင်းမှာသတင်းတောက်တွေကိုပြောပါတယ်ဒူမာရုတော်ကတည်ပြုတဲ့ပြင်ဆင်ဖြစ်ဆွဲချက်တစ်ခုအရသမ္မတပူတင်ရဲ့သမ္မတသက်တမ်းကိုလုံးဝအသစ်ပြန်တတ်မှတ်လိုက်တာဖြစ်တဲ့အတွက်လက်ရှိသက်တမ်းကုန်စုမဲ့2024ခုနှစ်မှာနောက်တစ်ကြိမ်သမ္မတသက်တမ်းအတွက်ပြန်ပြီးတော့ရွေးကောက်ခံခွင့်ရသွားပါတယ်
ဗင်နီဇွဲလားနိုင်ငံကာရာကတ်စ်မြို့တော်မှာအတိုက်ခံကောင်းဆောင်ဟွမ်ဂွိုက်ဒိုဆော့အိုရဲ့အစိုးရစန့်ကျင်ဆန္ဒပြပွဲတွေကိုရဲတွေကမျက်ရည်ပုံးသွေးတုံးပြီးတော့လူစုခွဲခဲ့ပါတယ်။သမ္မတနီကိုလတ်စ်မာဒူရိုရဲ့အာဏာရဆိုရှယ်လစ်ပါတီလွှတ်တော်အမတ်တွေဇန်နဝါရီလကထိန်းချုပ်ထားခဲ့တဲ့လွှတ်တော်ဆောက်ဦးကိုစီကိုချီတက်ဖို့ထောင်နဲ့ချီတဲ့ဆန္ဒပြသူတွေအင်္ဂါနေ့ကစုဝေးခဲ့ကြတာပါ။ချီတက်ဆန္ဒပြသူတွေသိပ်ဝေးဝေးမရောက်ခင်မှာအဓိကယုံနှင်းနှင်းရဲရဲတွေကပိတ်ဆို့တားဆီးခဲ့တာပါ။တချို့ဆန္ဒပြသူတွေကရဲတွေကိုဂဲရီနဲ့ပြန်ပစ်ပေါက်ခဲ့ပါတယ်။ချီတက်ဆန္ဒပြပွဲမအောင်မမြင်ဖြစ်ခဲ့ပြီးမကြခင်မှာပဲကာရာစကမြို့တော်ကဟိုတယ်တစ်ခုကိုရဲတွေကဝင်ရောက်စီးနှင်ပြီးတော့အဲ့ဒီမှာရှိနေတဲ့အတိုက်ခံလွှတ်တော်အမတ်၃ယောက်ကိုဖမ်းဆီးခဲ့ပါတယ်။၂ယောက်ကိုနောက်ပိုင်းပြန်လို့ပေးခဲ့ပေမဲ့လွှတ်တော်အမတ်ရန်ဇိုပရီတိုကိုတော့ဆက်လက်ဖမ်းဆီးထားပါတယ်။ဗင်နီဇွဲလားနိုင်ငံမှာသမ္မတမာဒူရိုအပေါ်ဆန္ဒပြမှုတွေပြန်လဲပေါပေါလောင်ကြိုးပမ်းနေနေနဲ့အတိုက်ခံကောင်းဆောင်ဟွမ်ဂွိုက်ဒိုကဆော်အော်စီစဉ်နေတာပါ2019ခုနှစ်တုန်းကလွှတ်တော်ဥက္ကဋ္ဌဖြစ်စဉ်ဟွမ်ဂွိုက်ဒိုကသူတရားဝင်ကြားဖြတ်သမ္မတဖြစ်တယ်လို့ကြေညာပြီးတဲ့နောက်သမ္မတမာဒူရိုရာထူးကဆင်မေဖို့ဆန္ဒပြပွဲတွေတနိုင်ကလုံးပေါပေါခဲ့တာပါအမေရိကန်ပြည်ထောင်စုအပါဝင်ကမ္ဘာနိုင်ငံ60ကျော်ကဂွိုက်ဒိုသာသမ္မတဖြစ်တယ်လို့အတိအမှတ်ပြုခဲ့ကြပါတယ်ဒါပေမဲ့လည်းမာဒူရိုကတော့ဒီကနေ့ထိအာဏာစုပ်ကိုင်ထားဆဲဖြစ်ပါတယ
်ဗုဒ္ဓနေ့ညပိုင်းထိတ်တန့်ရောက်နေတဲ့သတင်းတွေကိုကိုကြကြသိနေနန်းလောင်တို့ပြောပြပေးခဲ့ကြတာပါရှင်အခုသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေဆက်တိုက်နာဆင်ရပါမယ်ကမ္ဘာပေါ်မှာလက်ရှိကိုရိုနာဗိုင်းရပ်စ်ဒုတိယမြောက်အများဆုံးကူးစက်နေတဲ့အီတလီနိုင်ငံမှာမလို့အပ်ရင်အသွားလာတွေမလုပ်ကြဖို့တနိုင်ငံလုံးကိုတားမြစ်ထားပါတယ်လုပ်ငန်းတွေကျောင်းတွေပိတ်ထားတဲ့ကြားကဒီလိုလုပ်ငန်းတွေဆက်ပြီးတော့လည်ပတ်နိုင်အောင်ကျောင်းသားတွေစာဆက်တင်နိုင်အောင်ကြိုးစားပြီးတော့လည်ဆောင်ရွက်နေတယ်လို့အီတလီမြောက်ပိုင်းမှာနေတဲ့မြို့ကန်ကပြောပြပါတယ်လူမှုအတိုင်းဝိုင်းတွေကလည်းဒုက္ခရောက်နေသူတွေအတွက်အကူအညီပေးနိုင်ဖို့ကြိုးစားနေကြတယ်လို့ပြောပါတယ်အပြည့်အစုံကိုမဆုမြတ်မုံကပြောပြပါမယ်ရှင
်ကိုရိုနာဗိုင်းရပ်စ်ပိုးကမ္ဘာမှာဒုတိယမြောက်ကူးစက်မှုအများဆုံးအီတလီနိုင်ငံမှာလက်ရှိပိုးကူးစက်နေသူ1000ကျော်နဲ့သေဆုံးသူ630ထဲမှနေရှိနေပါတယ်ဗိုင်းရပ်စ်ပိုးကူးစက်ပြန့်နှံ့မှုကိုတားဆီးနိုင်ဖို့အီတလီအစိုးရကတနိုင်ငံလုံးတနေရာကနေတနေရာသွားလာမှုတွေကိုမလိုအပ်ရမလုပ်ကြဖို့တားမြစ်ထားပါတယ်ကျောင်းတွေကိုလည်းပိတ်ထားသလိုစီးပွားရေးလုပ်ငန်းတော်တော်များများကလည်းအကန့်အသတ်နဲ့သာလက်ပတ်နေကြပါတယ်စားရည်တောက်ရည်အတွက်ဈေးဆိုင်တွေဆက်ဖွင့်ထားပေမဲ့အဝင်အထွက်ကိုကန့်သတ်ထားတယ်လို့ Traviglio မြို့မှာနေတဲ့ Dor Virginia King သွယ်နိုင်ဝင်းကပြောပြပါတယ
်အခုတော့ supermarket ဆိုရင်တယောက်ချင်းပဲသူတို့ကတွင်းနေလေပိုလူတွေပြန်ထွက်မှဝင်းအဲ့လိုပေါ့နော်သူတို့အဲ့ဒီအဝင်ပေါက်ရအောင်သူတို့ခင်းလှုပ်ထားတယ်
တနိုင်ငံလုံးအသွားအလာတွေကန့်သတ်ထားချိန်မှာစီးပွားရေးလုပ်ငန်းတွေအကြောင်းတွေကတော့လက်ပတ်မှုရမသွားအောင်စူးစမ်းနေကြတယ်လို့လည်းပြောပြပါရယ်။ online ပေါ်ကနေဆက်ပြီးတော့အလုပ်လုပ်ဖို့စူးစမ်းနေကြတာဖြစ်ပါတယ်
။ဒီ remote working တွေလုပ်ကြရတယ်လေ။ smart working လို့လည်းခေါ်တယ်။ Italy ကတော့သူတို့နာမည်တက်လိုက်တာပေါ့ smart working ဆိုတော့ remote working ပေါ့နော်။အဲ့တော့အဲ့ technology တွေမှာအရန်ကိုလုပ်လို့နေရတယ်ဗျ။ So they're trying to make a platforms to work. ကျောင်းတွေကသာပိတ်လိုက်တာ။ဆရာတွေဆရာမတွေကလုပ်လို့နေရတယ်။အဲ့ဆိုကလေးတွေကို homework ပေးရတယ် correct လုပ်ရတယ်သူတို့ညမိုးချုပ်12နာရီအဲ့ဒီလောက်ချီကိုသူတို့ curriculum တွေသူတို့ prepare လုပ်ရတယ်ကလေးတွေကလည်း homework တွေလုပ်ရတယ်ဆိုတော့6 hours school တော့မဟုတ်ဘူးပေါ့ဒါပေမဲ့သူတို့ homework တွေလည်းလုပ်နေရတယ်ဆိုတော့ actually quite occupied ပေါ့ဒါပေမဲ့ just in area မနစ်တနေရာအထိတော့ကလေးတွေကအပြင်ကတော့ထွက်လို့ရတယ်လေတယောက်နဲ့တယောက်နဲ့ပူးကပ်ပြီးတော့မနေရဘူးဆိုတော့သူပြောထားတော့ကလေးတွေက park စီကိုတွားပြီးတော့ပူးပူးကပ်ကပ်နဲ့ရန်ကစားကြတာဆိုတော့အဲနင်းနေတော့ပြဿနာလေးနင်းနေတော့ရှိတယ်ဘာလို့ဆိုအပီးအိမ်ထဲမှာလျှောက်နေတာမဟုတ်ဘူးအပြင်နေတော့နင်းနေတော့ထွက်ကြတယ်ဆိုတော့
အီတလီဆိုတာကတော့မိသားစုတွေအတိုင်းဝိုင်းတိတ်ကိုဟိုဒီနေ့ကကရှိကြတာပေါ့နော်ဆိုတော့အခုလိုမျိုးအစိုးရဟိုတောင်းဆိုထားတဲ့အထက်မှာလည်းဒီအဖိုးဖွားတွေဆိုရင်မြည်နေတဲ့တော့မှအမ်တန်ထားရင်မတွေ့ပါနဲ့ဆိုတာမျိုးအထိတားထားတယ်ဆိုတော့အခုလိုမျိုးပိတ်ထားတဲ့အတွက်ကောလူတွေကဘလို့မျိုးတုံ့ပြန်နေကြလဲအဲ့ဒီပုံမှာရောလူတွေကနားလေကြလားရှင့်အ
ော်သူတို့ကတော့တော်တော်စိတ်တော့မကောင်းကြဘူးပေါ့နော်ဟိုဒီနောက်တစ်ခုပါ very sad ပါတစ်ခုလေဆိုတော့အဲ့ဒီဆုံးသွားရင် family တွေက funeral တွေမလုပ်ပေးနိုင်တာတော့သွားမတွေ့နိုင်တာတော့အဲ့ဒါကိုသူတို့အရန်ဟိုရင်းဖြစ်တယ်ဒီနေ့ပဲသင်ရချင်းတယောက်သူမျိုးသားဆုံးသွားတယ်ဒီဘယ်ဂမို province မှာသူက maybe the first အဲ့တော့သူမျိုးသမီးကကျွန်မပြောပြတာပေါ့နော်သူ့အတွက် funeral ကိုမသွားနိုင်တာသူဆုံးသွားတာအဲ့ last days ကိုသွားမတွေ့နိုင်တာအဲ့ဒါအတွက်သူတို့အရန်ကိုအင်းကောင very painful ပေါ့နော်အဲ့
အီတလီမြောက်ပိုင်းဒေသဆိုတာပေါ့နော်ဒီကဘာလှည့်ခီးသွားတွေတိတ်ပြီးတော့သွားလာတဲ့ဒေသဖြစ်တယ်ပေါ့လေဆိုအခုလိုမျိုးတိတ်ထားတဲ့အတွက်ကောအဲ့ခီးသွားလုပ်ငန်းတွေဘယ်လောက်ထိထိခိုက်နေတာမြင်ရလဲရှင့
်အာခီးသွားလုပ်ငန်းကတော့အကုန်လုံးညှိထွားနေပါတယ်အလုံးမလည်းအဲ့ဒီကရင်မှာ တငယ်ချင်းတွေရှိတော်တော်ရှိရဆိုအကုန်လုံးအခက်ခဲပေါ့နော်အားလုံး cancellation တွေဝင်တာပေါ့နော်အထူးသဖြင့်အခု April လောက်ဆို Easter holiday တွေEaster February တုန်းကသူတို့ဟိုရင် skiing ဟိုရင် weekend တွေပေါ့နော်အထူးသဖြင့် England တို့ကလာတာအဲ့ဒါတွေကလည်းသူတို့ cancellation တွေတော်တော်ဝင်နေဒါပေမဲ့ဟိုအကြောင်းတွေပြိလိုက်တော့ဝုန်းဆိုပြီးတော့ local တွေကသွားကြအခုလိုအဲ့ဒီ skiing resort တွေအကုန်လုံးပိတ်တယ်ဆိုတော့သူတို့ဟိုရင်းတို့ estimate လုပ်ထားတာတော့ Italy attract tourism မှာရှုံးတာ2 billion လောက်ဆိုတော့သူတို့ estimate လုပ်ထားတယ်ဒါတော့ဟိုရင်းပေါ့နော် official statistics ပါမေလအထိ booking တွေလုပ်ထားရတယ်ရောသူတို့ cancellation တွေဝင်နေလို့ပြောရတယ်အဲ April မှာအမှန် Italy ကအများကြီးကိုဝင်နေ April နေပေါ့နော်ဟို Easter holiday ပြီးရင်မေလမှာဆိုဂျာမနီရောဟော်လန်ရောအရောင်းဝင်တယ်လေအဲဒီဟာတွေလည်းသူတို့ cancellation တွေတော်တော်ဝင်တယ်လို့ပြောပါတယ
်အီတလီနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပိုးစတင်ကူးစက်လို့ red zone လို့သတ်မှတ်ထားတဲ့နေရာကနေကီလိုမီတာ40လောက်အကွာမှာရှိတဲ့ Traviglio မြို့မှာနေသူဒေါ် Virginia Gaines ဝယ်နိုင်ဝင်ဖြစ်ပါတယ် virus ပိုးကူးစက်ပြန့်နှံ့မှုတားဆီးနိုင်ဖို့ဒေသတစ်ခုကနေတစ်ခုအသွာလာတွေတန်းတက်ထားတဲ့အပေါ်အီတလီလူမျိုးတွေနားလည်ကြသလိုအထိတ်တလန့်ဖြစ်တာမျိုးသိမရှိကြတော့ဘူးလို့လည်းသူကပြောပြပါတယ်
မဆုမြတ်မောင်ပြောပြခဲ့တာပါရှင်အခုရှမ်းအမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲမတည်ကြသေးတဲ့အကြောင်းပြောပြပါမယ်ပြည်ထောင်စုငြိမ်းချမ်းရေးညီလာခံမကျင်းပခင်ရှမ်းအမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲကျင်းပဖို့မြောက်ပိုင်းရှမ်းပြည်တပ်မတော် RCSS SSA ကစီစဉ်နေပေမဲ့ကူးစက်မြန်ကိုရိုနာဗိုင်းရပ်စ်ပြန့်ပွားမှုထိန်းချုပ်ရေးအပါအဝင်အခြေအနေအရရကြောင့်ကျင်းပဖို့မတည်ကြသေးဘူးလို့ RCSS ဘက်ကပြောပါတယ်ရှမ်းအမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲမကျင်းပသေးတဲ့အကြောင်းရှမ်းနိုင်ငံရေးပါတီကလည်း SRCSS ကိုတိုက်တွန်းထားပါတယ်ဒီအခြေအနေကိုတော့ VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ်ရှင်
ဟုတ်ကဲ့ပါလက်ရှိဖြစ်ပွားနေတဲ့ကိုရိုနာဗိုင်းရပ်ကူးစက်ရောဂါကြောင့်ပါဝင်နိုင်ငံရေးအခြေအနေရရကြောင့်ရှမ်းမြူရာစစ်နိုင်ငံရေးဆွေးနွေးပွဲကျင်းပဖို့မတိကျတော့ဘူးလို့တောင်ပိုင်းရှမ်းပြည်တပ်မတော်ခေါ် RCSS SSA ပြောခွင့်ရသူပူမူကြီးဆိုင်းအောင်ခေးကပြောပါတယ
်လက်ရှိဖြစ်ပေါ်နေတဲ့အဲ့ဒီဗိုင်းရပ်တွေရဲ့ကူးစက်မှုကျန်းပွားမှုကိုဆွေးနွေးတဲ့တော့ဆွေးနွေးတဲ့ကိစ္စတွေလည်းအဲ့ဒီကြောင့်မျိုးမျိုးတွေဖြစ်ဖြစ်ကျင်းတာဖြစ်မှာ
ရှမ်းမြူရာစစ်နိုင်ငံရေးဆွေးနွေးပွဲကိုလာမယ့်မလကုံလောက်မှာလင်းခင်းမြို့မှာကျင်းပဖို့တောင်ပိုင်းရှမ်းပြည်တပ်မတော် RCSS ဘက်ကစီစဉ်ထားပြီးမဲ့လည်းအထူးသဖြင့်ရှမ်းပြည်နယ်နဲ့နယ်စပ်ထိစပ်နေတဲ့တရုတ်နိုင်ငံမှာဖြစ်ပွားနေတဲ့ကိုရိုနာဗိုင်းရပ်ကူးစက်ရောဂါကြောင့်ကျင်းပဖို့အစီအစဉ်ဆိုင်းငံ့သွားတာပါကိုရိုနာဗိုင်းရပ်ကူးစက်ရောဂါပြန့်ပွားနေတဲ့အခြေအနေကြောင့်ရှမ်းမြူရာစစ်နိုင်ငံရေးဆွေးနွေးပွဲကိုမကျင်းပဖို့ရှမ်းတိုင်းသားများဒီမိုကရေစီဖွဲ့ချုပ် SNLD ကလည်း RCSF ကိုစာရေးသားပေးပို့ထားတယ်လို့ SNLD တွဲဖက်တွင်းမှူးစိုင်းကျော်ညို့ကပြောပါတယ
်ကျွန်တော် SNLD အနေနဲ့တော့ RCSF ကိုတော့ပြောထားတယ်ဗောလေဒီမလုပ်သင့်သေးဘူးဆိုတဲ့ကိစ္စပေါ့အမျိုးမျိုးရှိမှာပေါ့ဗျာဒီရောဂါကြောင့်လည်းပါမယ်အခြားခြားတော့ကြောင်းတွေလည်းရှိကောင်းရှိမှာပေါ့
ကူးစက်မြန်ကိုရိုနာဗိုင်းရပ်ကိုဗစ် -19 ရောဂါကြောင့်ရိုးရပွဲလမ်းတစ်ပင်နဲ့လူစုလူဝေးမပြုတ်လို့ဖို့အတွက်ရှမ်းပြည်နယ်အစိုးရကနေကြေညာချက်ထုတ်ပြန်ထားပါတယ်ပြည်ထောင်စုငြိမ်းချမ်းရေးညီလာခံက23ရာစုပင်လုံညီလာခံသရုတ်ရကျင်ကို2020ဧပြီလလောက်မှာကျင်းပနိုင်ဖို့အစိုးရကနေစီစဉ်နေပေမဲ့ရှမ်းမြူရာစစ်နိုင်ငံရေးဆွေးနွေးပွဲကျင်းပဖို့ကတော့မသေးချာသေးတဲ့အချိန်လေးမှာရှိနေပါတယ်လက်ရှိ NCA ပြည်ရစာချုပ်လက်မှတ်ရေးသူးထားတဲ့ RCSS SSA နဲ့မြန်မာတပ်မတော်တို့ကြားဒေတာတွင်စစ်ရေးချိန်တွေမတည်ငြိမ်သေးဘူးလို့ဒုပူမူကြီးဆိုင်းအောင်ခေးကပြောပါတယ်
ခုကတော့တိုက်ပွဲတော့ညင်နေပါလေ။ဒါပေမဲ့တမန်တော်ဖက်ကတော့လှုပ်ရှားနေတုန်းအဆက်ခင်းနေတုန်းဖြစ်နေတယ်။တိတ်မငင်းချနေဘူးကော
။ပြီးခဲ့တဲ့ဖေဖော်ဝါရီလ28ရက်နေ့ကနေမလပါရမပါတိရှမ်းပြည်နယ်မြောက်ပိုင်းမိုင်းကင်နဲ့ GD မြို့နယ်ဘက်မှာမြန်မာတပ်မတော်နဲ့ RCSS တို့ကြားတိုက်ပွဲတွေဖြစ်ပွားနေတယ်လို့ဒေသခံ900ခန့်စစ်ဖေးသိမ်းရှောင်နေခဲ့ကြရပါတယ်။လက်ရှိစစ်ရှောင်ရွာသားတွေနေရာရင်းကိုပြန်သွားကြပြီဆိုပေမဲ့တိုက်ပွဲထပ်မံဖြစ်ပွားမှာကိုတော့စိုးရိမ်နေကြပါတယ်ရှမ်းမြူရာစစ်နိုင်ငံရေးဆွေးနွေးပွဲကျင်းပဖို့ RCSS နဲ့တပ်မတော်တို့ကြားဆွေးနွေးရေးအစီအပြေမှုအပေါ်မှာလည်းမူတည်နေပြီးမကြာမီရက်ပိုင်းမှာ RCSS ခေါင်းဆောင်တွေနဲ့တပ်မတော်ခေါင်းဆောင်တို့တွေ့ဆုံဖို့ရှိနေတယ်လို့ဒုပူမူကြီးဆိုင်းအောင်ခေးကပြောပါတယ်ရှမ်းမြူရာစစ်နိုင်ငံရေးဆွေးနွေးပွဲကို2018ခုနှစ်ကတည်းကကျင်းပဖို့စီစဉ်ခဲ့ရမှာလူမှုအခြေပြုရှမ်းဖွဲ့စည်းတွေကလည်းဒေသခံလူထုနဲ့ကွင်းစင်တွေ့ဆုံစဉ်မှာတပ်မတော်ဘက်ကဟန်တာခဲ့လို့တွေ့ဆုံပွဲပြက်ပြားခဲ့ပြီးနိုင်ငံရေးဆွေးနွေးပွဲကျင်းပဖို့ပြက်ပြဲခဲ့ရပါတယ်ခင်ဗျာ
ရှမ်းမြို့သားအဆင့်နိုင်ငံရေးဆွေးနွေးပွဲမကျင်းပနိုင်သေးတဲ့အကြောင်းနိုင်ကုန်းရင်ပြောပြသွားတာပါရှင်။အခုရခိုင်ပြည်နယ်ဘက်ကစီရေးပြိပက္ခရီဘက်ကိုအလှည့်ပေးကြပါလေ။ချင်းပြည်နယ်ပလဝံမြို့နယ်နဲ့ရခိုင်ပြည်နယ်မြောက်ပိုင်းကကြောက်တော်မြို့နယ်ထဲမှာတိုက်ပွဲတွေကနေမြန်မာစစ်တပ်ကတိုက်ရင်မှုတအူးအပါအဝင်တပ်မတော်သား30နီးပါးကိုဖမ်းဆီးထားတယ်လို့ AA ရခိုင်လက်နက်ကိုင်ဖွဲ့ကသတင်းထုတ်ပြန်ပါတယ်။ဒီတိုက်ပွဲတွေအတွင်းအရက်သားထိခိုက်ဒေဆုံးမှုတွေလည်းရှိပါတယ်။ဒီအကြောင်းကိုတော့ VOA သတင်းတောက်ကိုသက်နိုင်ကစုံစမ်းပြီးမြန်သတင်းပေးပို့ထားပါတယ်ရှင်။
အဝမျိုးနဲ့မိဝါဒီဝါကုန်းမှာမနေ့ကတိုက်ပွဲတွေပြင်းထန်ဖြစ်ပေါ်ခဲ့ပြီးတမ9ခုနဲ့လက်အောက်ခံပေးခူတန်းဖျားကြီးမျိုးအခြေဆိုင်ခမာရာ9တိုက်ရင်ကတိုက်ရင်မှုတက်နိုင်ဦးပါဝင်တပ်သား20ဦးကိုဖမ်းဆီးရမယ်တယ်လို့အဖွဲ့ပြောခွင့်ရခိုင်တုခါကပြောပါတယ
်။ဟောဟုတ်ကဲ့ခင်ဗျပြီးတော့ဟိုဒီတိုက်ခိုက်နေတဲ့ဂျားကပဲဒီမြန်မာစစ်သားရဲ့ခမာ9တိုက်ရင်မှုဝမှုတက်နိုင်ဦးအပါဝင်အရာရှိအကြစစ်တီ20ဦးကိုကျွန်တော်တို့ဒီဟိုလေယာဖန်စီမိခဲ့တာဗောနော်စစ်မီပဲကဖန်စီရမိတာပြီးလို့ရှိရင်ရန်သူအလောင်း20ကျော်လဲတင်းစီရမိတာရှိတယ်နောက်ပြီးလို့ရှိရင်လဲနေခရမီကြောက်အများကိုလဲကျွန်တော်တို့တင်းစီရမိတာရှိတယ
်ဒီကနေ့မှာလဲပလောက်ဝက်နဲ့ကြောက်တော်ဖက်တယ်မှာတိုက်ပွဲတွေဆက်လက်ပြင်းထန်နေပြီးခမာရာ9တိုက်ရင်ကဘူကြီးစင်းရှိသူစစ်တပ်မှုတူနဲ့အရှဘူကြီးတူပါဝင်စုစုပေါင်း10ယောက်လောက်ကိုလက်နက်စစ်လေးလေးနဲ့အတူဖန်စီထားပြီးစစ်တုံးပိုင်းဥပဒေနဲ့အညီထိန်းသိမ်းထားမှာဖြစ်တယ်လို့ခိုင်တုခါကပြောပါတယ
်ဟိုဒီနေ့မတ်လ7ရက်နေ့မှာလဲပဲအဲ့ဒီမနေ့ကဒီခမာယာ9တိုင်ရင်ကနေနောက်ထပ်ဒီနောက်ဆက်တွဲကိုဖမ်းဆီးရမိတာကတော့ဟိုဆေးဘူကြီးတယောက်ရယ်နောက်ဒီတိုက်ခဲရေးဘူကြီးတယောက်ရယ်နောက်ပြီးလို့ရှိရင်တပ်ဖွဲ့ဝင်6ယောက်ပေါ့နော်အကုန်လုံး6ယောက်လက်နဲ့ဆင်းလေးလက်နဲ့ဒီကျွန်တော်တို့နေပြီးတော့ဒီနေ့မှာဆက်ပြီးတော့ဖမ်းဆီးရမိတာရှိတယ်။ဟိုဖမ်းဆီးရမိတဲ့ဒီစစ်သုံးပန်းတွေကိုတော့ကျွန်တော်တို့ရဲ့ဒီရခိုင်တပ်တို့ရဲ့ဒီစစ်သုံးပန်းဆိုင်ရာစီမင်းစည်းကမ်းတွေနောက်ပြီးလို့ရှိရင်နိုင်ငံတကာစစ်သုံးပန်းဥပဒေတွေနဲ့အညီကျွန်တော်တို့ကကောင်းကောင်းမွန်မွန်ပဲဆက်လက်ပြီးတော့ထိန်းသိမ်းထားမှာဖြစ်တယ်
။ဒါပြင်ကြောက်တော်မြို့နယ်တွင်က Prime Time ခြေရွာဖက်မှာတိုက်ပွဲပြင်းထန်ဖြစ်ပေါ်နေတာကြောင့်ဒေသခံအများများကြောက်လန့်ပြီးထွက်ပြေးနေကြရတယ်လို့သူကဆက်ပြောပါတယ်။ Prime Time ခြေရွာကနေထွက်ပြေးလာတဲ့မိသားစုတစုကတော့တန်ဖျာခြေရွာကိုရောက်မှလက်နက်ကြီးကြီးကြပြီးတဦးသေဆုံးက၄ဦးဒဏ်ရာရရှိခဲ့တယ်လို့ကိုတိုင်ဒဏ်ရာပြင်းထန်နေတဲ့ဦးသိန်းထွန်းကပြောပါတယ်
။ကျွန်တော်တို့ရောမှာတော့ကျွန်တော်တို့ရောပြင်းနေမှာတော့လက်နက်ကြီးတွေနဲ့ထွက်ကြီးကြီးကြတဲ့လူတွေနဲ့တန်ရာအမေရောက်ရှိလို့ရပြီ။နောက်ပြန်ကျွန်တော်တို့လည်းကြောက်လို့ဒီကထွက်ပြလာတာထွက်ပြလာတဲ့အချိန်မှာဒီမှာတန်ဖျာတောင်းမှညတနာရေးရှိမှရောက်တယ်။တနာရှိမှရောက်တော့လေတွေဘာလို့မရှိတော့ဘူးဆိုတော့ကျွန်တော်တို့အဲ့ဒီမှာညအိပ်လိုက်တယ်။ညအိပ်တဲ့အချိန်မှာဒီတော့နေဒီလက်နေကြီးတွေနဲ့ဆက်ပြလို့ငါတို့တာမီကတော့တာဖတ်တော့အင်းနေတဲ့အချိန်မှာအခုလုံးထိသွားတယ်အလီမှာထိလို့ထိသွားတယ်ခွေးသွားတယ်။အဲကျွန်တော်မှသားအကြီးဆုံးကဆုံးသွားပြီ။ကျွန်တော်တယောက်ရယ်ကျွန်တော်မင်းတယောက်ရယ်ကျွန်တော်သမီးတယောက်ရယ်ကျွန်တော်သားတယောက်ရယ်ကျွန်တော်တို့အများဆုံးပဲကျွန်တော်ကဒီဒေဖပရဲ့မြခုံးရဲ့နောက်ပြီးလန်ခေါရဲ့နောက်ပြီးဒေဖလက်မောင်းရဲ့လက်ဟုတ်ရဲ့ခုံးပဲ
ကျောက်တော်မြို့နယ်တွင်မှာမနေ့ကထိတိုက်ပွဲတွေပြင်းထန်နေပြီးဒေသခံတွေနေရာဆုံးခွာထွက်ပြေးနေကြသလိုတေဆုံးသူ၃ဦးထိရှိနေတယ်လို့လည်းကျောက်တော်ပရာဟိတာတင်ကကိုညီဘူးကပြောပါတယ
်ဟုတ်ကဲ့ခင်ဗျာအခုအဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့အခုကဒီလင်းရန်နဲ့နေဟိုအပေါ်ကနေပြီးတော့ပြစ်ခဲနေတယ်လို့ပြောပါတယ်ဒေသခံတွေကအေးနောက်ပိုင်းမှာမိကြီးလေးဟိုမှာလောင်ကျွေးနေတာတွေလေးရှိတယ်တင်ရရတဲ့သူတွေလေးရှိတယ်ဒါမှမဟုတ်အဲ့ဒီခေတ်ကထွက်မရောက်ဖြစ်နေကြတယ်အဲ့တော့ဒီကိုလေးကျွန်တော်တို့အခုနေဆန့်ပြီးတော့တောင်းနေကြပါတယ်အဲနောက်ကအဲ့ဒီရောအနီးနားကတက်တော်တွေဆိုလို့ရှိရင်စစ်ပြေရှောက်ခြေနေရောက်နေကြတာကျွန်တော်တို့ကြောက်တော့ PCS ခင်းမှာဆိုရင်ဘုံဟိုတော်တော်များများရောက်နေကြပါပြီခင်ဗျာဟုတ်ကဲ့လောလောဆယ်ကတော့အသေးအပြောက်ဆိုတာကတော့ကျွန်တော်တို့စီကိုပြောထားတာကတော့3ယောက်ဖြစ်နေပါတယ်တင်ရရတဲ့သူတွေကတော့ဟို9ယောက်6ယောက်လောက်ဖြစ်နေပါပြီပိုတနေ့ကဆိုလို့လွန်ခဲ့တဲ့9ရက်လောက်ကဆိုလို့ရှိရတယ်အဲ့မှာတင်ရရတဲ့လူက9ယောက်ရှိနေပါတယ်အဲ့ဒီလူနာတွေလေးကျွန်တော်တို့ကတော့ရောက်ပြီးတော့ဖေးယူခွင့်မရသေးပါဘူးခင်ဗျာအဲ့ဒီနင်းဆဲရမှာပဲသူတို့ကုတောင်းမှုယူနေကြပါတယ်ခင်ဗျာဟုတ်
ကျောက်တော်မြို့နယ်တွင်မှာနေတိုင်းလူတို့တိုက်ပွဲတွေပြင်းထန်နေပြီးနေရဆုံးခါထွက်ပြေးလာကြသူတွေများပြားနေတယ်လို့ကျောက်တော်မြို့နယ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးမောင်မောင်ကပြောပါတယ
်ဟုတ်ကျွန်တော်တို့ဒီကျောက်တော်ဘက်မှာတော့ဟောနော်ဒီကျောက်တော်မြို့ရဲ့အထက်ပိုင်းကဟိုဘယ်လိုပဲဟိုတော်ရည်ဒီဒီကြောင်းအခိုင်ပေါ့နော်ကျွန်တော်တို့ပြည်မှာနေစမ်းနဲ့ကျွန်တော်တို့ကြောက်တော်ပြည့်တဲ့အဆုံးပိုင်းပေါ့အဲ့ဒီဘက်မှာတော့ဒီဒီကိုက်တဲ့အရာမှုတွေများတယ်ဟိုတချို့ယောဂယောသားတွေဆိုလို့ဒီမနေရေးပဲနဲ့ဒီဂျိုးပေါ်လာခေါ်တဲ့ဥစ္စာတွေနေတိုင်းတို့ကတော့ဒီတန်ရရတဲ့လူတွေကတော့ကြီးကြပါရဲ့ကိုက်တဲ့တန်တွေကလေအမြောက်တဲ့တွေရောဟိုတနေ့ကြီးတဲ့တွေရောအဲ့လိုမျိုးတော့နေတိုင်းတို့ကြားပါတယ်မနေရောညရောလေတိုင်းလူတို့ကတော့ဒီကိုက်တရားရတဲ့ဥဒ္ဓတိရောကျွန်တော်ဟိုမြင်ရပါတယ်မြင်ရတယ်ဆိုတော့ခင်းလို့ရောက်လို့ကြည့်တယ်လူတို့အဲ့တရားရတဲ့လူတွေဟိုဇေနတိခီးပြီးတော့ဟိုတရားရတဲ့လူတွေဟိုရင်ဆွမ်းပြီးတော့ပြေးလာတဲ့လူတွေ အဲ့လိုမျိုးတွေတော့ရှိခဲ့ဗ
ျ။ဒီကနေ့မှလည်းပလောင်မြို့နယ်မိဝဗျူဟာကုန်းနဲ့ကြောက်တော်မြို့နယ်ဖက်ထဲမှာတိုက်ပွဲတွေဆက်လက်ပြင်းထန်နေသလိုကြီးရွာတချို့လေလက်နေကြီးကြီးထိမှန်ပြီးမိလောင်နေတာတွေရှိတယ်လို့အေအေဖွဲ့ကသတင်းထုတ်ပြန်ထားပါတယ်။အဲ့တော့ခိုင်မြောက်ပိုင်းနဲ့ရှင်းပြနေပလောင်ဝါကတိုက်ပွဲရှင်နေတွေအရသားတွေပြစ်ခတ်ခံရတာနဲ့ပတ်သက်ပြီးမေးမြန်းဖို့တပ်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့နဲ့အနောက်ပိုင်းတိုင်းစစ်ထာနယ်ချုပ်ပြောခွင့်ရဗိုလ်မှူးကြီးဝင်းစောဦးတို့ကိုဆက်တွေ့ခဲ့ပေမဲ့လည်းဖုန်းလက်ခံဖြေဆိုခွင့်ရှိမရှိပါဘူး။ရခိုင်မြောက်ပိုင်းမှာဒီကနေ့ထိဆူရတက်နေအဖွဲ့တို့တိုက်ပွဲတွေပြင်းထန်နေပြီးတိုက်ပွဲတွင်အရသာထိခိုက်ဒေဆုံးဒဏ်ရာရတဲ့တွေများပြသလိုဒေသခံတွေစစ်ဘက်ဆိုင်ရာတာဝန်ရှိသူတွေနဲ့ဌာနဆိုင်ရာဝန်ထမ်းတွေအားလည်းမကြာခဏဆိုလိုတက်နေအနှစ်ဖက်စလုံးရဲ့ဖန်စီဆွေးမှုတွေကိုခံနေကြရတာလည်းဖြစ်ပါတယ်ခင်ဗျာ
။ရခိုင်ပြည်နယ်တွင်းကစီရေးပြိပခါတွေအကြောင်းနောက်ဆုံးသိထားရသမျှကိုကိုသက်နိုင်ပြောပြသွားတာပါရှင်။အခုဒေါက်တာဆန်းစုကြည်ရဲ့တပည့်ရင်ခီးစဉ်ဘက်ကိုအလှည့်ပေးခြင်းပါတယ်။နိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ဟာ2003ခုနှစ်မှာသူအသက်အန္တရာယ်နဲ့ကြုံခဲ့ရတဲ့စကိုင်းတိုင်းတပည့်ရင်မျိုးကိုဒီကနေ့သွားခဲ့တာမှာဒေသခံတွေတောင်းနဲ့ချီပြီးတော့ကြိုဆိုခဲ့ကြပါတယ်။နိုင်ငံတော်ရဲ့အတိုင်ပင်ခံဟာ2022ဦးကစလို့ပြည်နယ်နဲ့တိုင်းကလူထုနဲ့တွေ့ဆုံမှုတွေလုပ်နေပြီးသူရဲ့ခီးစဉ်တွင်လူထုထောက်ခံမှုအရ NLD ပါတီအနေနဲ့လာမယ့်ရွေးကောက်ပွဲမှာပြည်နယ်နဲ့တိုင်းဒေသအများစုအနိုင်ရမယ်လို့မျှော်လင့်နေအကြောင်းပါတီပြန်ကြားရေးတာဝန်ရှိသူကပြောပါတယ်။နိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ရဲ့ခီးစဉ်တွေနဲ့ပတ်သက်လို့ပါတီတာဝန်ရှိသူတွေကိုမေးမြန်းပြီး VOE မြန်မာပိုင်းသတင်းတောက်ကိုစောထက်ကပြောပြထားပါရှင
်။အခု2020နှစ်စကားစပြီးတိုင်းနယ်ပြည်နယ်တွေကိုလှည့်လည်လူထုတွေးဆမွေးရေးလုပ်နေတဲ့နိုင်ငံတော်အတိုင်ပင်ခံဒေါက်အောင်ဆန်းစုကြည်ဟာတချိန်ကသူအတိုက်ခံဘဝကအသက်အန္တရာယ်နဲ့ရင်ဆိုင်ခဲ့ရတဲ့စကိုင်းတိုင်းဒီပင်းရင်မြို့ကိုဒီနေ့မတ်လ17ရက်မှာတွားရောက်ခဲ့ပါတယ်။18နှစ်ကြာပြီးပြန်ရောက်လာတဲ့သူကိုဒီပင်းရင်ကဒေသခံတောင်းတဲ့ချီကြိုဆိုခဲ့ပြီးအာနာရှင်စနစ်လုံမရှိဘူးဆိုတာပြသခဲ့ရလို့ဒီလူတို့တွေ့ဆုံပွဲကိုစီစဉ်ခဲ့တဲ့ဒီပဲရင်တိုင်းလွတ်တော်ကိုဇလဲဦးမုံမင်းဝင်းကပြောပါတယ
်ကျွန်တော်တို့ဇလဲဟာဒီအာနာရှင်စနစ်ကိုလုံမရှိဘူးဒီမိုကရေစီကိုမျက်နှာရဲ့ယုံကြည်တယ်ဆိုတဲ့နေရာဟာဒါကျွန်တော်တို့ဆက်ဆက်ကြီးရေးခင်းတဲ့အတူကိုပဲမွေးဖွားခဲ့တဲ့စိတ်ပါတမိုင်းမှာဖြစ်ခဲ့တဲ့အဖြစ်အပျက်ကိုဒီမိုကရေစီကြီးကိုပေါ်ဆောင်မယ်ဆိုတာကိုဒီလောက်လူအင်အားနဲ့ဒီကန်ရှိရှိဒီဘဝပေါ်ပြနိုင်တာအတွက်ကျွန်တော်တို့အလုံးပဲဝမ်းသာပါတယ
်2020နှစ်ကုန်ပိုင်းမှာအထွေထွေရွေးကောက်ပွဲကျင်းပမှာမို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ရဲ့အခုတလောခီးစဉ်တွေဟာရွေးကောက်ပွဲအတွက်အားစမှုဖြစ်နိုင်တယ်လို့သုံးသပ်မှုတွေရှိပါတယ်အတိုင်ပင်ခံဒေါက်ဆန်းစုကြည်ဟာရှမ်းပြည်နယ်မြောက်ပိုင်းလာရှုမြို့ကိုမနေ့ကမလ10ရက်နေ့ကလည်းတွားရောက်ခဲ့ပြီးလူထုနဲ့တွေ့ဆုံခဲ့ပါတယ်NLD ဘဟုပြောခွင့်ရမုံရွာဦးအောင်ရှင်ကတော့အတိုင်ပင်ခံရဲ့လာရှုခီးစဉ်ကိုအားရကြောင်းပြောပါတယ
်လာရှုခီးစဉ်ကြည့်လိုက်လို့ရှိရင်တော်တော်လေးကျွန်တော်တို့အားရတယ်ဗျာနော်အဲအားလာရှုဆိုတာကကျွန်တော်ရှုံ့ရှုံ့နေတဲ့ဟိုဒေသပါပဲအခုခီးစဉ်ရကြည့်ရရင်တော့တော်တော်ကျွန်တော်အားရတာကိုတွေ့ရပါတယ်နော်အဲ့ဒါကြောင့်ကျွန်တော်တို့ကဒီရှာပြည်နယ်မှာလည်းအရင်ကထင်တာလောက်ပြန်ပို့ပြီးတော့ကျွန်တော်အနိုင်ရလိမ့်မယ်လို့ယူဆပါတယ်
ပြည်နယ်တွေမှာတိုင်းရင်းသားပါတီတွေအားကောင်းလာလို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဟာပြည်နယ်တွေကိုလက်လွတ်ရမယ်လို့တိုင်းရင်းသားပါတီတွေနဲ့နိုင်ငံရေးလေးလာသူတွေကခံမှန်းပါတယ်။ဒါပေမဲ့ NLD ဘဟုပြောခွင့်ရမုံရွာဦးအောင်ရှင်ကတော့ပြည်နယ်အနေငယ်လောက်ပဲခက်ခဲလိမ့်မယ်လို့မြင်ကြောင်းပြောပါတယ်
။အရင်ကတည်းကအများစုကတော့လူထောက်ခံမှုတော်တော်ကိုရပါတယ်ဗျ။နော်တိုးတော့အခုဆက်ပြီးတော့ကျွန်တော်တွေ့ကြတာတွေ့ရတာကဒေါက်တာစုကြည်ကောကချင်ကြီးစဉ်တို့လောက်ရှာကြီးစဉ်တို့ကရေကြီးစဉ်တို့လောက်ချင်းပြည်နယ်ကြီးစဉ်တို့မှာလူလူတောင်းတာမှုကကျော်ဖြေထားတာလည်းပို့ပြီးတော့တွေ့နေရတယ်ဗျာအခုအခြေအနေရဆိုလို့ရှင်တော့ပြည်နယ်နည်းနည်းပါးပါးလောက်ပဲကျွန်တော်တို့အတွက်ရခိုင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းကျွန်တော်တော်စူးစမ်းရမယ်လို့အတွက်တာတယ
်နိုင်ငံတော်တာဝန်ခံဒေါက်ဆန်းစုကြည်တမဒဦးဝင်းမြင့်နဲ့အန်ဒီဘဟုကောမဒီဝင်အချို့ဟာလာမယ့်2020ရွေးကောက်ပွဲကိုဝင်ပြိုင်သွားဖို့ရှိပါတယ်ဝင်ပြိုင်မဲ့မဲဆန္ဒနယ်တွေကိုတော့မရွေးချယ်ရသေးဘူးလို့သူကစက်ပြောပါတယ်။နိုင်ငံတော်တိုင်ပင်ခံဟာကြံခဲ့တဲ့2လတာအတွင်းချင်းပြည်နယ်၊ကချင်ပြည်နယ်၊ကယားပြည်နယ်၊ရှမ်းပြည်နယ်၊မန္တလေးတိုင်း၊စကိုင်းတိုင်း၊မွန်ပြည်နယ်၊ကရင်ပြည်နယ်ကလူထုနဲ့တွေ့ဆုံခဲ့ပြီးဌာနေတိုင်းသားတွေရဲ့အမျိုးသားနေ၊ပြည်နယ်နေ၊စားရဲအခမ်းအနားတွေကိုလည်းတက်ရောက်ခဲ့ရဖြစ်ပါတယ်။
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနှาศင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း 6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့2020ပြည့်နှစ်မလ17ရက်ဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ19 25 32တို့ကနေနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ကြပါတယ်အခုညပိုင်းဆက်ပြီးနားဆင်ရမယ့်ဒုတိယပိုင်းအစီအစဉ်တွေမှာတော့ဒီမြမအရေးတုံသက်ချက်နဲ့အတူကျမ်းမာရေးအစီအစဉ်မှာနားဆင်ကြရမှာက
ပါတယ်ဒိန်ကောင်းကင်ဆာဖြစ်စေသောဒိန်ကောင်းကျွတ်နုပိုကာကွယ်ဆေးထိုးထားမယ်ဆိုရင်ဒိန်ကောင်းကင်ဆာဖြစ်ပွားမှုကိုအများကြီးရှော့ချနိုင်မှာဖြစ်ပါတယ်
။ကျန်းမာရေးကိုပုံမှန်စစ်ဆေးပြီးကာကွယ်ဆေးထိုးခြင်းအပြင်တိန်ကောင်းကင်ဆာကိုကာကွယ်နိုင်တဲ့အကြောင်းအထူးကုသမတော်ရဲ့ပြောပြချက်နဲ့အတူနားဆင်ကြရမှာဖြစ်ပြီးနောက်ပိုင်းမှာတော့သတင်းပတ်စင်အားကစားသတင်းလွှာကိုလည်းနားဆင်ကြရမှာပါရှင်။အခုအရင်ဆုံးမြမအရေးသုံးသက်ချက်ကိုထုတ်လွှင့်ပေးသွားပါမယ်။အခုမြန်မာနိုင်ငံမှာပြုလုပ်နေတဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဟာဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုထွန်ကားရေးအတွက်ထိုးပေါက်ကျော်လွှားထိရောက်မှုတစုံတရာရှိမလာနိုင်ဘူးလို့ယူဆသူတွေရှိနေပါတယ်။ဒါဖြစ်ရင်ဒီလိုပြင်ဆင်ဖို့လှုပ်ဆောင်နေတဲ့သူတွေအတွက်ကနိုင်ငံရေးအကျိုးမြတ်ရှိလာနိုင်ပါသလား။ပိုပြီးအရေးကြီးတာကဖွဲ့စည်းပုံကိုလွှတ်တော်ကပဲပြင်ဆင်နိုင်သည့်တိုင်အောင်ဒါဟာတိုင်းရင်းသားလက်နက်ကိုင်တွေနဲ့ဖြစ်ပွားနေတဲ့ပြည်တွင်းစစ်ရစဲရေးအတွက်အထောက်အကူဖြစ်နိုင်ပါမလားပြည်သူလွှတ်တော်ဆိုင်ရာရသေးတော်မြို့နယ်ကိုယ်စားလှယ်ဒေါခင်စောဝင်နဲ့ဦးကျော်စံသားတို့ဆွေးနွေးသုံးသပ်ထားပါတယ်ရှင
်ဒေါခင်စောရဲ့ခင်ဗျာဖွဲ့စည်းပုံပြင်ဆင်ရေးအားထုတ်မှုဟာ2020ရွေးကောက်ပွဲနီးလာလို့အထောက်ပြခြင်းသာဖြစ်တယ်တကယ်တမ်းရလက်ကသူတို့မျှော်လင့်သလိုလဲထွက်မလာနိုင်ဘူးဆိုပြီးတော့လူတော်တော်များများကသုံးသပ်ကြပါတယ်ဒီအချက်ကိုဒေါခင်စောဝေသဘောတူပါလားခင်ဗျာ
ဟုတ်ကဲ့မှန်ပါရဲ့ရှင်ဒီပထမဆုံးတော့ပြတဲ့မှာလဲဒီသူစီပုံကိုပြင်ခဲ့ပြီးတာဒီအဲ့ဒီမှာလဲဒီမှာ436ပါကြီးခါခွေကိုမကျော်လွန်နိုင်ခဲ့တော့ဒါကြောင့်ဒီတစ်ခါအခုလိုမျိုးပြောဆိုကြတယ်ဆိုတော့ဒီမှာအနေနဲ့တော့ဒီလိုပဲခင်ဗျာသာလို့ရပါမယ်ရှင်
ဒီဖွဲ့စည်းပုံဟာတကယ်ပြင်နိုင်မဲ့အလားအလာမရှိဘဲနဲ့အခုလိုလုပ်တယ်ဆိုတော့ပြည်သူတွေတိုင်းရင်းသားတွေအတွက်ကတော့ကြည်ကျဲတဲ့ထိရောက်မှုအကျိုးဆက်ရှိလာမှာမဟုတ်ဘူးပေါ့လေသို့တော်လည်းပဲပြင်ဖို့အားထုတ်တဲ့လူတွေဘက်ကရောနိုင်ငံရေးအကျိုးအမြတ်တစုံတရာထွက်လာနိုင်တဲ့အခြေအနေရှိပါသလားသူတို့အဲ့လိုလုပြလိုက်လို့ပြည်သူတို့ထောက်ခံမှုပူပြီးရလာနိုင်တဲ့အလားအလာရှိပါလား NLD အစိုးရကို
အဲ့ဒါကတော့ပြည်သူရဲ့အပေါ်မူတည်ပါတယ်မှားနေသဘောပေါက်တဲ့လူတွေကတော့ကျေးဇူးကြီးပေါ်မယ်လမ်းမှာဘာသူ့ကိုမေးပြရမယ်ပြရစွာဝေခွင့်ဆုံးဖြတ်လို့ရပါတယ်အဲ့ဒီတကြဒီ PC ပုံကိုပြင်ပြီးဖြစ်စေပေါ်မပြင်ပြီးဖြစ်စေပေါ်တော့ဟိုနောက်မှာ30ပါဘာသူ့ကိုမေးပြမလဲဆိုတာကတော့ဒါပြည်သူတွေအဆုံးဖြတ်ပေးမှာဖြစ်တယ်လို့ဒီကျွန်မအနေနဲ့ပြောလို့ပါရရှင
်ဟုတ်ကဲ့ကျွန်တော်ဆက်ပြီးတော့မေးချင်တာဒီဖွဲ့စည်းပုံမှာအဓိကပြင်ဆင်တဲ့အချက်နှစ်ချက်လို့ကျွန်တော်ထင်ပါတယ်အစည်းအဝေးမပြောဘဲနဲ့ဒါအဓိကပြင်ဆင်တဲ့အချက်ကတော့တမရော်ရဲ့အခန့်ကဏ္ဍကိုဆော့ပစ်စီခြင်းနဲ့တိုင်းရင်းသားတွေကိုအခွင့်အရေးပူပစ်စီခြင်းနဲ့ဒီနှစ်ချက်ကပူပြီးတော့အဓိကပြင်ဆင်ဖို့လိုအပ်တယ်လို့သဘောတူပါသားလ
ားဟုတ်ကဲ့အဲ့ဒါတမတော်ကိုဆော့ဆော့ပူခါကိုတော့သူတို့တင်ထားတာလည်းရှိပါတယ်ကျမတို့အနေနဲ့လက်ခံနိုင်ပါတယ်နောက်တစ်ချက်ကကျမတို့ဒီတိုင်းရင်းသားအခြေအနေကိုတော့သူတို့ဒီလွတ်တော်အပြင်မှာ Federal Democracy စနစ်ကိုသွားမယ်လို့ Perfect ပြောပြနေတဲ့ Great Account ကိုပုံမှန်အားနည်းနေတာကိုကျမတို့တွေ့ရပါတယ်မအစားပြုတဲ့အနေနဲ့ကျမတို့ပုံမှန်ဒီ၆ဖြစ်ဖို့ဒီကိုကျူးစားတာဖြစ်ပါတယ်။နောက်ပြီးဒီအရာတွေပုံမှန်တော့ဘယ်ပြုပြောင်းလေးကိုလိုပါလဲ။အဲ့ဒီအချက်တွေကိုလည်းသူတို့လုံးဝဖြစ်နေသေးတာလည်းမရှိဘူး။ဟောပထမဆုံးတော့တစ်သက်မှာတော့ဒီ NLD ရောဒီပုံမှန်၆ဖြစ်ဖို့ထပ်ဖြန့်ဆွေးနွေးကြည့်တယ်။ဒါပေမဲ့အခုကတော့သူတို့ကပုံမှန်၆ဖြစ်ဖို့သင်ခွင့်နေတယ်အတွက်ကျမတို့ဒီကရခိုင်ပြည်နယ်မှာဆိုရင်ကိုယ်တည်းအများစုနိုင်တဲ့ပါတီကနေဝင်ကြီးချုပ်ဖြစ်လာတာ
ဟုတ်ကဲ့
ဒီပုံမှန်ဒီချုပ်စီကိုတော့မှာပေါ့နော်အခုတည်းတိုင်းရင်းသားအရေးခက်တွေအရေးကိုလုံလောက်နေတဲ့အဆုံးကအနေနဲ့မပြေဘူးဆိုတာတော့ဘာခက်တွေစနစ်ကိုတွန်းပြီးတော့ကျွန်တော်တို့ကစားလို့လည်းမရဘူ
းဟုတ်ကဲ့အဲ့တော့အခုအဲ့261ပြည်နယ်တွေမှာ အများစုအနိုင်ရတဲ့တိုင်းသားပါတီတွေကရွေးချယ်တဲ့ဝန်ကြီးချုပ်ကိုခန့်မှန်းမယ်ဆိုတဲ့ကိစ္စအဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့သူတို့ကန့်ကွက်လာရတဲ့အကြောင်းရင်းကအခုကျွန်တော်တခုကြားတာကတော့အဲ့လိုလုလိုက်ပြင်မဲ့လေတက်မတော်ရဲ့ကူစလေတွေက25ခန်းလုံးစီနေတဲ့အတွက်ကြောင့်တက်မတော်ကကြီးစုနေတဲ့အတွက်တိုင်းသားတွေလက်ထက်ကိုအနာအစစ်မှန်ရောက်မှာမဟုတ်ဘူးအဲ့ဒါကိုသူတို့ထောက်ပြပြီးတော့ကန့်ကွက်လာတယ်ဆိုတဲ့သဘောပြောတာကြားပါတယ်အဲ့ဒီဟာကဘယ်လောက်ထိလက်ခံနိုင်ပါသလဲဘယ်လောက် convincing ဖြစ်လဲအဲ့ဒါ
ဟုတ်ကဲ့ပါဒီချိုးဒီရှင်းပြနေတယ်မှာတော့တော်တော်ကိုယ်စလေဟိုအမေစုပြတဲ့ဖက်တင်မှာတော့ဒါကတော့လက်ခံတော့ရပါတယ်ဒါပေမဲ့လေဒီပုံမှန်ညှောက်ပြီးကိုပြင်းနေဆိုရင်ဒီတော့ဆက်တော့ကိုယ်စလေတော့အဲ့အကြီးကောက်ခံဆိုတဲ့ကိုယ်စလေတလုံးကိုချိလိုက်လို့ချိနေဒီတဲမှာတော့သွားတယ်ကဒီကောက်ခံတာမဟုတ်ခဲ့တဲ့သူတို့ပါဝင်လို့မချိတော့တဲ့အခြေအနေကိုကြားရတယ်နော်အဲ့ဒါကြောင့်သူတို့အနေနဲ့ဒီပုံမှန်ကိုကအဲ့လိုမျိုးချိပြလိုက်တယ်ဆိုရင်မတော်တင်းင်းပါတဲ့စကားပြင်းနေတော့တဲ့အချိန်လေးတခုကိုရအောင်ပါ။ဟာကစီမတက်လာတော့တော့သူတို့အစိုးရမဖြစ်ချင်ကြတယ်မှာတော့ပုံမှန်နှိချောက်ဖြစ်ပြီးပို့အဲ့သူတို့ပါတီရပဲလူလူလားလားနဲ့ဖိနေဖြစ်တာကိုရှိပါမယ်။အခုအစိုးရဖြစ်တဲ့အချိန်မှာတော့ဒီဝန်ကြီးချုပ်ကိုပုံမှန်ကတိုင်တိုင်းဖြစ်တဲ့ဒီပုံမှန်ကိုမပြင်းဘူးဒါဒီဒါတိုင်းရင်းသားအခွင့်အရေးကိုမပြင်းချင်လို့ဆိုတဲ့အသေးစိတ်ကိုဆွေးလိုက်တယ်လို့မိပါတယ
်။နောက်တစ်ခုကအခုအချို့ပြည်နယ်တွေမှာလက်နက်ကင်တိုက်ခိုက်မှုတွေလက်နက်ကင်တိုက်ပွဲတွေကအပြင်းထန်ဖြစ်နေပါတယ်။ဒါတိုင်းရင်းသားလက်နက်ကင်အင်အားစုတွေကသူတို့ရဲ့နိုင်ငံရေးလိုအပ်ချက်နဲ့သူတို့တောင်းဆိုနေကြတယ်တိုက်ပွဲဝင်နေကြတယ်။ဆိုတော့ဖွဲ့စည်းပုံကိုလွှတ်တော်ကပြင်ပခြင်းသည်ဒီတိုင်းရင်းသားတွေနဲ့ဖြစ်ပွားနေတဲ့စစ်ပွဲတွေတိုက်ပွဲတွေရောပါတော့ဖို့အတွက်အထောက်အကူပြုထိုင်မယ်ထင်ပါသလားခင်ဗျာ။ဖွဲ့စည်းပုံပြင်လိုက်ရုံနဲ့
ကျွန်တော်တို့ကတော့ဒီလွှတ်တော်အတွင်းမှာပေါ့နော်ဒီလိုဖက်ဒရယ်ဒီမိုကရေစီပြောင်းလဲဖို့ပေါ့ပေါ့အတဲ့ဒီပုံကိုပြင်မယ်ဆိုတဲ့အခါအတိတ်ကအရေးအကြီးဆုံးကတော့ခုချုပ်ကိုင်းမှုနဲ့အရင်းအမြစ်နေတယ်။အဲ့တော့ကျွန်တော်တို့တိုင်းရင်းသားတွေဘုံချင်တာကတော့ပေါ့နော်။ကိုပိုင်ကြခန်းခွင့်၊ကိုပိုင်အချုပ်ခွင့်ဒန်းတူကြီး။ဒီလက်လက်ဆိုင်တွေကလည်းကိုပိုင်ကြခန်းခွင့်တွေအဲကိုကျန်ကျွန်တော်ကိုခံပြီးခွင့်လို့လုံချင်ကြရတယ်။အခုကျွန်တော်တို့ရခိုင်ပြည်နယ်မှာဆိုလို့ရှိရင်ဒီအင်းရဲသားတွေလည်းအများကြီးထွက်ပါတယ်။ဒီနေ့ဖြစ်ကြနေလို့တော့မယ်နောက်တစ်ခါဒါပေမဲ့ကျွန်တော်တို့ရခိုင်ပြည်နယ်အကျိုးတွေဘာမှအထောက်အကူဒီလည်းမဖြစ်ဘူးရခိုင်မျိုးအလိုက်တွေကျွန်တော်တို့ရရှိအောင်မရှိဘူးဟိုဘာမှဆိုလို့ရှိရင်သူတို့ကစီလုံးပိုက်ဆွေးချိတဲ့ကိုပိုင်အုပ်ချုပ်ခွင့်ရတဲ့ကိုသူတို့ဖိုးတက်လာတာအများကြီးရှိတယ်အဲ့တော့ကျွန်တော်တို့ပြည်နယ်မှာကကိုယ်ကတင်ညာတာတွေအများကြီးရှိရတာ ਨੇ ကျွန်တော်တို့ကကိုမိုင်စီမဲပိုင်ခွင့်လည်းမရှိဘူးကိုပိုင်အုပ်ချုပ်ပိုင်ခွင့်လည်းမရှိတဲ့အတွက်ဒီအခြေအနေကိုရောက်နေတဲ့အခါလက်လက်ကန်ဆိုတာပေါ်လာပါတယ်အဲ့တော့ဖက်ဒရယ်ကိုစတဲ့အခါလက်ဖက်ဒရယ်ဖနစ်ဆိုတာအမျိုးမျိုးရှိပါတယ်အဲ့တော့တိုင်းရင်းသားတွေလူချင်းနဲ့ဖက်ဒရယ်ဖနစ်ဖြစ်ဖို့လိုအပ်ပါတယ်အဲ့ဒါကြောင့်ဒီဒီကျမတို့ကခုစီပုံတစ်ခုကိုပြင်လိုက်တာနဲ့တိုင်းရင်းသားလက်လက်ကန်လေးချောပေါ်သွားမယ်ဆိုတာကတော့ဟိုမိမိတို့အလံဝင်းနေလို့ဖြစ်ပါတယ်သူတို့အနေနဲ့ဘာကိုလူချင်းနေကြလဲနော်ဒီဖက်ဒရယ်ကတော့ဘယ်လိုပုံစံမျိုးနဲ့တော့မလဲဆိုတာကပုံပြီးအရေးကြီးပါတယ်အဲ့ဒီအတွက်ကြောင့်ဒီတိုင်းမှာအလနဲ့ဆိုင်တဲ့လူချင်းနဲ့ဖက်ဒရယ်ကိုလည်းအစိုးရနဲ့တက်မတော်နဲ့ညှိနှိုင်းပြီးတော့သူတို့လူချင်းနဲ့ပုံစံနဲ့ဒီဘက်ကရှော့ပေးနိုင်တဲ့ပုံစံမျိုးနဲ့ညှိနှိုင်းပြီးမှသာလက်နဲ့ဆိုင်တဲ့ပေါ်တော့တစ်ဖြည်းဖြည်းအဲ့လိုရှော့ပေးတော့မှဖြစ်တယ်လို့ပြောချင်ပါတယ်ရှင
်အဲ့ဒါကိုပြန်ပြီးအနှစ်ချုပ်ပြောရမယ်ဆိုရင်ဖွဲ့စည်းပုံကိုတိုင်းရင်းသားတွေအလိုကျပြင်လိုက်ခြင်းအပြင်တိုင်းရင်းသားလက်နက်ကင်တွေနဲ့ဖြစ်ပွားနေတဲ့ပြည်သူစစ်ဟာထုံနေမသွားနိုင်ဘူးဆိုတဲ့သဘောပေါက်ခင်ဗျာအကျဉ်းချုပ်ပြောရင်
တော့အဲ့ဒါကတော့ဟုတ်ကဲ့ပါဟိုအခုကျမတို့ဖက်ဒရယ်ပုံစံမျိုးလို့ပြောတယ်ဖွဲ့စည်းပုံမှာလည်းဖက်ဒရယ်ပုံစံမျိုးဟိုကဒီလိုရေးဆွဲကြည့်တယ်ဒီမှာတိုင်းဒေသကြီးတို့တို့ကပြည်နယ်ရှုတော်တို့လည်းဖွဲ့စည်းကြည့်တယ်ပေါ့ဒါပေမဲ့တိုင်းဒေသကြီးပြည်နယ်ရှုတော်တို့ကဘာမှအဲ့ဒါကခုနဲ့မရှိဘူးเนาะဥပဒေကြီးခွင့်နေလဲမရှိဘူးဘောလုံးတွေမှာအဲ့တော့သူ့တော်ပြတာဆိုရင်အစိုးတစ်ခုတင်လဲဆိုရင်လက်ပဲအကောင့်ကြီးပုံမှုလည်းအများအားနေတယ်အဲ့တော့ဒီတိုင်းတဲ့ပြည်နယ်ရှုတော်ကတော့ဘာမှလုပ်လို့မရတဲ့အခြေအနေတွေဖြစ်နေပါတယ်အဲ့တော့အမေပါရာရှိတဲ့ security ministry စီကတော့မသားလို့ဒီလက်နဲ့တိုင်းအခွင့်အရေးကြီးလာပေါ့เนาะဒီ internet ဖက်ကိုအားတန်လာမှာဖြစ်ပါတယ်ရှင
်ဟုတ်ကဲ့အဲ့တော့တိုင်းနယ်ပြည်နယ်လွတ်တော်တွေကိုအနာအပြည့်စုံသူတို့ဒေသတွင်းစီမံခန့်ခွဲခွင့်အပြည့်စုံပေးရမယ်ဥပမာအဖြစ်ပြည်ထောင်စုဖက်စည်းဝင်တဲ့မှာဇယားတွေခွဲပြီးတော့ power sharing အနာခွဲရတဲ့ကိစ္စတွေနဲ့ပတ်သက်ပြီးတော့သူတို့ရည်တင်ရထိုက်တဲ့အခွင့်အရေးကိုအပြည့်အဝပေးမယ်နောက်ပြီးတော့ဘုနာဥထုရေးအကြီးအကဲကိုလည်းပဲဒေသတွင်းလွတ်တော်မှာအနိုင်ရတဲ့လူကသာပေးမယ်ဆိုတဲ့သဘောမျိုးအပြည့်အဝလုံနိုင်ရင်ကောဒီလက်နက်ကင်ပြည်ပကချုပ်ငင်းအထောက်အပံ့ဖြစ်ဖို့အလားအလာကောင်းလာမယ်ထင်ပါလားဒေါက်တာဆိုပြီ
ဒီမှာလေချင်းအဲ့လိုမျိုးဆိုရင်တော့ဒီလည်းနဲ့ကန်ချုံကိုအလားလားအများကြီးရှိပါတယ်ကိုပြပါကဖြစ်တဲ့ကိုရဲ့စာသားတွေကိုပို့လို့လုံးပိုင်ဆိုင်ရှိရမယ်ဆိုရင်ကိုပြသားလည်းအင်မတန်ဖုန်းကျိုးပြတဲ့လာမှာဖြစ်ပါတယ်အဲ့တော့အခုလည်းမဲ့ဘာမှတိုင်နေရတာလဲဆိုတာကိုလည်းဖြည့်ပြီးတော့စဉ်းစားနိုင်ရင်ကိုပြသားဖုန်းကျိုးပြတဲ့မှုနောက်ကျနေရရဲ့နောက်တစ်ခါကိုလို့ဒီစာသားဖြစ်တဲ့တင်ရန်စာသားတွေတော့မရရှိမှုအပေါ်တွေမှာလည်းအခြေခံတယ်နောက်တစ်ခါဘုံချောက်ကိုလည်းအကျဉ်းများနေပြီးတော့ကိုပြလို့လုံးပိုင်ခွင့်မရှိတာလေးတွေကအတိအကျနေရတယ်အဲ့တဲ့ကြောင့်ဒါတွေကိုအမြင့်ပါရရှိတဲ့ဖက်တိုရီဒီမိုကရေစီတောင်းဆိုတာဖြစ်ထောင်းနိုင်တယ်ဒီတိုင်းရင်းသားတွေနဲ့တိုင်းနေလူကြီးနေတဲ့ပုံစံမျိုးကိုတော့လက်ရှိနဲ့ဆိုရင်တော့ဒီလက်နဲ့တိုင်းအဖေ့အစီရဲ့အသားအလာပေါ့နော်ဟိုအများကြီးရောကျပြောနိုင်မှာ
ဟုတ်ကဲ့ကျွန်တော်ကအေးအေးရလို့ပြောလို့တာမဟုတ်ပါဘူးတချို့လက်နဲ့ကင်အဖွဲ့အစည်းတွေကလူတွေဟာလက်နဲ့ကင်လုတ်ခဲ့ပြီးတော့သိချမ်းသာကြွားရတဲ့သူတွေပုံကိုရေးအကျိုးစီးပွားသူတွေရဲ့စီးပွားရေးလုပ်ငန်းတွေနဲ့လည်းဆက်နွယ်မှုရှိနေရပေါ်တယ်ဒါအဲ့ဒီအတွက်ကြောင့်ဒီလက်နဲ့ကင်ပဋိပက္ခဆက်လက်ရှိနေခြင်းဟာသူတို့အတွက်အကျိုးရှိတယ်ဆိုတဲ့သဘောမျိုးနဲ့သုံးသပ်တဲ့လူတချို့လည်းရှိနေလို့ကျွန်တော်အဲ့ဒါကိုမေးရတာပါအဲ့ဒီကိစ္စတွေကသူတို့ဆွံ့လွတ်နိုင်မယ်ထင်ပါလားလွယ်လွယ်မေးရရင်တော့ဒီလက်နဲ့ကင်ထားတဲ့လူတွေထိတ်တန့်ခေါင်းဆောင်ပိုင်းတွေဟာလည်းနဲ့ဒီမိုကရေစီကိုတကယ်ပဲလဲကြလိမ့်မယ်ထင်ပါလားသူတို့အကျိုးစီးပွားပုံကိုရေးအကျိုးစီးပွားကိုထိခိုက်ခဲ့မယ်ဆိုရင
်ဟုတ်ကဲ့အဲ့ဒါကတော့လူငယ်တွေကိုတကယ်လို့ရှိနေလည်းနဲ့ကိုတကယ်ဆုံးလို့မယ်ဆိုတော့သူတို့အပေါ်မှာမြင်ကြည့်ကြတယ်အဒီအပြင်မှာဝေဖန်တယ်လည်းအများကြီးရှိပါတယ်ဒီတိုက်ပွဲတွေချင်းကြီးတကြီးတော့ဘောနော်သူတို့အဲ့ကောင်းနေတယ်သူတို့အဲ့အကျိုးရှိနေတယ်ဆိုပြီးဝေဖန်ချက်တွေချင်းနေပါတယ်ဟုတ်မှာပေါ့နော်ဒါပေမဲ့ဒီကျမတို့ရဲ့မြန်မာနိုင်ငံကြီးဟာမြောက်ခမ်းစေလုံးလုံးကပြည်တွင်းပြည်နယ်ပေါ်မှာတော်တော်လေးစိုက်ကြည့်ရတဲ့တော်တော်လေးဆင်းရဲနေပါပြီ။အဲ့ဒီကြောင့်ကြောင့်ဒါတွေပြည်သူရဲ့အကျိုးကိုလူလာတယ်။တကယ်ကိုမြန်မာနိုင်ငံပေါင်းစုံခြင်းနဲ့ဆိုပြီးတော့ကိုတို့ရဲ့အတတ်တွေဆုံးလို့ရမယ်။ကိုတို့ပိုင်ဆိုင်ရှိသမျှအဲ့ဒီကျမတို့ဆုံးမရမယ်လို့မြင်ပါတယ်။ကျမတို့ဒီမြန်မာနိုင်ငံကြီးတောင်ကျိုးတဲ့ဒီတိုင်းရင်းသားဒီစားဒီအပေါ်မှာဒီကျင်းမြင့်ချင်းကိုအတွဲဆိုရင်တော့ကိုအဲ့တာတွေကိုဆုံးရမယ်။သူတို့ပိုင်ဆိုင်ရင်းတွေကိုလည်းရောပါမရှိတဲ့ဆုံးရမယ်လို့ကျမအနေနဲ့ပြောချင်တယ်
ကျန်တာရဲ့မြန်မာရေးတုံ့တက်ချက်ကိုခုလိုဗုဒ္ဓဟူးနေ့ညပိုင်းမှာအစ်ထုတ်လွှင့်ပြီးပြန်လည်ထုတ်လွှင့်ချက်ကိုမနက်ဖန်ကြာသပတေးနေ့မနက်ခင်းမှာနားဆင်နိုင်ပါလိမ့်ရှင်။အခုဆက်ပြီးတော့လူရုကျန်းမာရေးအစီအစဉ်ကိုထုတ်လွှင့်ပေးသွားပါမယ်။ဒီတစ်ပတ်မှာတော့အမျိုးသမီးတွေမှာအဖြစ်များတဲ့သအိမ်ခေါင်းကင်ဆာအကြောင်းကိုသိကြရမှာပါ။သအိမ်ခေါင်းကင်ဆာဖြစ်သူတွေရဲ့69ရာခိုင်နှုန်းဟာလိင်အင်္ဂါကျွတ်နှုတ်ဖို့ကူးစက်ခံရတာနဲ့ဆက်စပ်နေပါတယ်။ဒါကြောင့်ဒီလိင်အင်္ဂါကြွနှုတ်ဖို့ကုသခံရဖို့အခွင့်အရေးမရှိသေးတဲ့အမျိုးသမီးငယ်လေးတွေအနေနဲ့သအိမ်ခေါင်းကင်ဆာရောဂါကာကွယ်ဆေးကိုအချိန်မီထိုးပြီးကာကွယ်ထားသင့်တယ်ဆိုတဲ့အကြောင်းဒေါက်တာတန်စောကလူထုနဲ့ကျန်းမာရေးအစီအစဉ်မှာတင်ဆက်ထားပါတယ်ရှင်
တက္ကသိုလ်နဲ့ဆလီနစ်ကြားအရွယ်ကိုရောက်နေတဲ့အမျိုးသမီးတွေဟာသင်္ကောင်းကင်ဆာရောဂါကာကွယ်ဆေးကိုထိုးနှံပေးထားဖို့လိုတယ်လို့ချက်ချင်းသူတွေကပြောကြပါဗျ။သင်္ကောင်းကင်ဆာရောဂါဖြစ်တဲ့အမျိုးသမီးတွေရဲ့69ရာခိုင်နှုန်းဟာ Human Papilloma Virus လို့ခေါ်တဲ့လေယံငါကျွတ်နှုတ်ဘိုးကူးစက်ခံရတာနဲ့ဆက်စပ်မှုရှိနေတာပါ။လေယံငါကျွတ်နှုတ်ဘိုးကူးစက်ခံရဖို့အခွင့်အရေးမရှိသေးတဲ့အသက်9နှစ်ကနေ14နှစ်ကြားအမျိုးသမီးငယ်လေးတွေကိုသင်္ကောင်းကင်ဆာရောဂါကာကွယ်ဆေးထိုးနှံကာကွယ်ပေးထားမယ်ဆိုရင်သင်္ကောင်းကင်ဆာရောဂါဖြစ်မဲ့အမျိုးသမီးအရေအတွက်တည်တည်တသာကြာဆင်းသွားမှာဖြစ်တယ်လို့တာဖောက်မီးရဲ့အထူးကူဆရာဝန်ကြီးဖြစ်သူပမောက်ခဒေါက်တာဒေါ်ရင်ဇော်ကပြောပါတယ်
။အမျိုးသမီးတယောက်ကဆိုလို့ရှိရင်သူကအရွယ်ရောက်လာတယ်ကိုနှစ်နဲ့14နှစ်ကြာဆိုရင်တိမ်ငေါက်ကင်ဆာကိုကာကွယ်ဖို့ကင်ဆာကာကွယ်ဆေးတိမ်ငေါက်ကင်ဆာကာကွယ်ဆေးထိုးနှံအောင်ပါမယ
်။လေငါချွတ်နှုတ်ဘူးကုသခဏရနိုင်ခြင်းရှိတဲ့အမျိုးသမီးတွေမှာတိမ်ငေါက်ကင်ဆာရောဂါကာကွယ်ဆေးထိုးထားလို့ရတယ်ဆိုပေမဲ့အကျိုးရှိသင့်တယ်လို့မရှိဘဲဖြစ်နေတာပါ။အိမ်တော်ပြူပြီးသွားတဲ့အမျိုးသမီးတွေအနေနဲ့တိမ်ငေါက်ကင်ဆာရောဂါကာကွယ်ဆေးထိုးထားတာထက်စာရင်တိမ်ငေါက်ကင်ဆာရောဂါရှိမရှိကိုစောစောစစ်စစ်သိအောင်၃နှစ်တခါဆန်သက်စစ်ဆေးမှုတွေပြုလုပ်တင်တယ်လို့ပမောက်ခဒေါက်တာဒေါ်ရင်ဇော်ကပြောပါတယ်။
အိမ်တောင်ပြုတ်သွားပြီဆိုရင်အသက်25နှစ်ကနေ30ကျားမှပြုတ်ရင်တော့30ကျားမှစပြီးစစ်ဆေးပါ။ဥပမာငငယ်ရွယ်ရွယ်မှအိမ်တောင်ကြားတယ်ခလေးမွေးတယ်ဆိုရင်တော့25နှစ်လောက်ကနေစတင်ပြီးတော့3နှစ်တခါစစ်ဆေးဖို့လိုအပ်ပါတယ်။အဲ့ဒါကတော့49နှစ်အထိပါ။အဲ49နှစ်နောက်ပိုင်းသွေးဆုံသွားပြီဆိုလို့ရှိရင်တော့အနည်းဆုံး5နှစ်တခါတော့စစ်ဆေးဖို့တင့်တော်ပါတယ်။ဒါကတော့ဟိုမတိမချင်းလောက်ရမယ့်ကိစ္စဖြစ်ပါတယ်။ဘာဖြစ်လို့ဆိုကျွန်တော်တို့အနေနဲ့အခု89နှစ်90ကျော်အထီကိုတိမ်ငေါက်ကင်ဆာဖြစ်တာတွေတွေ့ရှိနေလို့ဖြစ်ပါတယ်
။အိမ်တော်ရှိပြီးတဲ့အမျိုးသမီးတွေနဲ့လေယံငါကျွတ်နှုတ်ဖို့ကုသခံရဖို့အခွင့်အရေးရှိနေတဲ့အမျိုးသမီးတွေဟာတိမ်ငေါက်ကင်ဆာရောဂါဖြစ်နိုင်တဲ့သူတွေဖြစ်ပါတယ်။ ကဝဲစစ်ထိုးကဝဲဖို့အချိန်မမီတော့တဲ့အမျိုးသမီးတွေအနေနဲ့ယောဂါကိုဆော့ဆော့တိအောင်စစ်စစ်ဖော်ထုတ်ပြီးအချိန်မီကုသခြင်းကပဲအားကိုးစရာဖြစ်နေတာပါကဝဲစစ်ထိုးကဝဲဖို့အချိန်မီသေးတဲ့အမျိုးသမီးတွေဟာတင်ကောင်းကင်စာယောဂါကဝဲစည်းကိုထိုးနယ်ကဝဲထားတင်ပြီးကဝဲစစ်ထိုးကဝဲဖို့အချိန်မမီတော့တဲ့အမျိုးသမီးတွေအနေနဲ့ကတော့ယောဂါကိုဆော့ဆော့တိအောင်အချိန်မမှန်ဆန်သက်စစ်ဆေးမှုတွေပြုလုပ်တင်တယ်လို့အထွေထွေယောဂါအထုကုဆရာဝန်ကြီးဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကအခုလိုပြောပါတယ်
အဲ့တော့တင်ကောင်းကင်စာနံပါတ်1ကဝဲလို့ရတဲ့မျိုးစားတွေမှာပါဝင်ပါတယ်တင်ကောင်းကင်စာဖြစ်စေသောတင်ကောင်းကျွန်းနုဘိုးကိုဆရာတို့ကာကွယ်ဆေးထိုးထားမယ်ဆိုရင်တင်ကောင်းကင်ဆာဖြစ်ပွားမှုကိုအများကြီးရှော့ချနိုင်မှာဖြစ်ပါတယ်ဒုတိယတစ်ချက်ကတော့တင်ကောင်းကိုကြိုတင်စစ်ဆေးလို့ရတဲ့အတွက်ကြောင့်မလို့ဒီတင်ကောင်းကင်ဆာဖြစ်ခင်မှာကြိုတင်တွေ့ရှိနိုင်တဲ့အတွက်အဲ့ဒီအချိန်မှာသာကုသမှုခံယူမယ်ဆိုရင်ကင်ဆာစစ်မရောက်ခင်မှာပဲဆရာတို့ပျောက်ကင်းအောင်ကုသနိုင်တဲ့အတွက်ကြောင့်ဒီအိမ်တော်မရှိသူအမျိုးသမီးငယ်လေးတွေအနေနဲ့တင်ကောင်းကာကွယ်ဆေးထိုးဖို့နဲ့အိမ်တော်ကြပြီးသူအမျိုးသမီးမှန်သမျှဒီအသက်30နဲ့အထက်ဆိုလို့ရှိရင်တင်ကောင်းမိဘကိုစစ်ဆေးခြင်းအပြင်တင်ကောင်းကင်ဆာဖြစ်ပွားမှုနှုန်းရောတင်ကောင်းကင်ဆာကြောင့်အသေးပြောက်မှုနှုန်းရောကိုရှော့ချနိုင်မှာဖြစ်တဲ့အကြောင်းလေးကိုသိပညာပေးခြင်းပါတယ
်တင်ကောင်းကင်ဆာယောဂါကိုဆော့ဆော့စစ်စစ်ဖော်ထုတ်ကုသနိုင်တဲ့အမျိုးသမီးတွေဟာလည်းပျောက်ကင်းအောင်ကုသနိုင်တဲ့အခွင့်အရေးတွေရှိနေတယ်လို့သိရပါတယ်ဆော့ဆော့တိလေးလွယ်လွယ်ကူကူကုသနိုင်လေးဖြစ်ပြီးသိတာနောက်ကျလာတာနဲ့အမျှကုသမှုနည်းလမ်းတွေဟာပိုပြီးရှုပ်ထွေးလာမှာပါတင်ကောင်းကင်ဆာယောဂါကာဝယ်ဆေးထိုးဖို့အချိန်မီသေးတဲ့အမျိုးသမီးတွေအနေနဲ့အခွင့်အရေးကိုလက်လွတ်မခံဘဲကာဝယ်ဆေးထိုးပြီးကာဝယ်ထားတင်တယ်လို့ပညာရှင်တွေကတိုက်တွန်းအကြံပေးကြပါတယ်။2008ခုနှစ်ကထုတ်ပြန်ကြေညာထားတဲ့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးရဲ့ထုတ်ပြန်ကြေညာချက်မှာကမ္ဘာပေါ်မှာနှစ်စဉ်အမျိုးသမီး9000ဟာတင်ကောင်းကင်ဆာယောဂါဖြစ်ပေါ်ခံစားနေကြရပြီးအဆိုပါအမျိုးသမီးတွေထဲကမှအရေးအတွက်တစ်ဝက်ဟာတင်ကောင်းကင်ဆာယောဂါကြောင့်အသက်သေဆုံးနေရတယ်လို့ထုတ်ပြန်ကြေညာထားတာကိုတွေ့ရပါတယ်။အမျိုးသမီးတွေအနေနဲ့တင်ကောင်းကင်ဆာယောဂါမဖြစ်အောင်နဲ့တင်ကောင်းကင်ဆာယောဂါကြောင့်အသက်သေဆုံးမှုတွေမကြုံတွေ့ရအောင်ဘလို့အချက်တွေကိုလိုက်နာလို့ဆောင်သိမှာလဲလို့မေးကြည့်တဲ့အခါပမောက္ခဒေါက်တာတော်ရင်ဇော်ကအခုလိုပြောပါတယ်
။ဟိုကျမအနေနဲ့တော့ကျမပေးချင်တဲ့ message ကတော့တင်ကောင်းကင်ဆာကာကွယ်လို့ရတဲ့ကင်ဆာယောဂါတခုဖြစ်တယ်။နောက်ပြီးတော့ကြိုတင်သိရှိနိုင်တဲ့နည်းလမ်းတွေရှိတဲ့အတွက်လည်းကြိုတင်သိရှိနိုင်တဲ့နည်းလမ်းတွေကိုအသုံးပြုပြီးတော့စစ်ဆေးဖို့လိုအပ်တယ်။အဲ့တော့ကင်ဆာယောဂါတော့ဘယ်သူမှမဖြစ်ချင်ဘူး။အဲ့တော့ကာကွယ်ရဲဆိုတာတော့ကိုနှစ်နဲ့ဆယ်လေးနှစ်ကြာမှရှိတဲ့မိမိရဲ့သမီးတူမပေါ့နော်မြီးပေါ့အစရှိသဖြင့်အမျိုးသမီးငယ်ရွယ်လေးတွေကိုဆေးထိုးပေးရမှာဖြစ်တယ်။ကာကွယ်ဆေးထိုးပေးရမှာဖြစ်တယ်။နောက်ပြီးတော့အိမ်နောက်တဲ့အမျိုးသမီးတွေကတော့သုံးနှစ်တခါဆန်းသက်ဆစ်ဆေးဖို့လိုအပ်ပါတယ်။ကြိုတင်ကာကွယ်လို့ရတဲ့နီးလန်းတွေကိုအသုံးပြုပြီးတော့ကင်ဆာယောဂါအဆင့်ကိုရောက်မသွားအောင်လို့တည်တည်ချာချာကုသပြုလုပ်ပေးနိုင်တဲ့ယောဂါတစ်ခုဖြစ်တဲ့အတွက်တင်ကောင်းကင်ဆာကြောက်စရာမလိုဘူးကာကွယ်လို့ရတယ်လို့ပြောချင်ပါတယ်။
တင်ကောင်းကင်ဆာယောဂါဖြစ်ပေါ်ခံစားနေရသူတွေရဲ့99ရာခိုင်နှုန်းဟာလေယံကကျွတ်နှုတ်ပိုကူးဆက်ခံရတာနဲ့ဆက်ဆက်မှုရှိနေတာကြောင့်လေယံကကျွတ်နှုတ်ပိုကူးဆက်ခံရဖို့အခွင့်အရေးမရှိသေးတဲ့အမျိုးသမီးငယ်လေးတွေအနေနဲ့တင်ကောင်းကင်ဆာယောဂါကာဝယ်ဆေးကိုအချိန်မီထိုးနှံပြီးကာဝယ်ထားတဲ့အကြောင်းသတင်းပေးပလိုက်တာဖြစ်ပါတယ်ကျွန်တော်တန်းတော်ပ
ါဒေါက်တာတန်းစွာစီစဉ်ထုတ်လွှင့်ပေးနေတဲ့လူလူကြမ်းမာရေးအစီအစဉ်ကိုမနက်ဖြန်ကြာသားပရိနေမနက်ခင်းမှလည်းနားဆင်နိုင်ပါတယ်ရှင်အခုလာမယ့်စနေညတိုက်ရိုက်လေးလိုင်းဆွေးနွေးခန်းကိုဖိတ်ခေါ်ပါရစေရှင်
ဘောနိုင်ငံအများပြားမှာပြန့်နှံ့ကူးစက်နေတဲ့ကိုရိုနာဗိုင်းရပ်စ်အန္တရာယ်ကြောင့်ဘောလုံးမွေးတွေအပါအဝင်လူစုလူဝေးပွဲလမ်းတပင်အခမ်းအနားတွေကိုရွှေ့ဆိုင်းပယ်ဖျက်ထားကြပါတယ်။မြန်မာနိုင်ငံမှာဗိုင်းရပ်စ်ပိုးကူးစက်ထားတယ်လို့စစ်ဆေးတွေ့ရှိသူတဦးမှမရှိသေးပေမဲ့ဒီအန္တရာယ်ကနေလုံးဝကင်းလွတ်ပြီလို့ပြောနိုင်တာမဟုတ်သေးပါဘူး။ဒါကြောင့်သိမကြခင်ကာလမှာကြာရောက်တော်မဲ့တကြံရေကစားပွဲတွေကိုပုံမှန်အတိုင်းလုပ်တင်ပါသလား။ဒါမှမဟုတ်ပယ်ဖျက်တင်ပါသလား။အခုလာမယ့်စနေညတိုင်းရိုက်လီလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဒီစီစဉ်မှာတိုင်းပါဝင်ဆွေးနွေးကြတယ်ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညမီပို့ထားပေးပါ။ကိုဆွေးနွေးကြတာကိုစာနယ်ပဲဖြစ်ဖြစ်အသံနဲ့ပဲဖြစ်ဖြစ်ကြိုတင်ပေးပို့ထားလို့ရသလို VOA Facebook မှာလည်းမှတ်ချက်ပေးထားလို့ရပါတယ်။တင်လျော်တဲ့ဆွေးနွေးချက်တွေကိုကောက်နှုတ်ထုတ်လွှင့်ပေးတော့မှာဖြစ်ပါတယ်။ VOA ရဲ့ဖုန်းနံပါတ်က12392382999လေး၊ email လိစာက burmese@voanews.com ၊ Facebook က VOA Burmese News ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါတယ်ခင်ဗျာ။
လာမယ့်စနေညတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရတယ်ဆိုရင်အချိန်မီဆက်သွယ်ကြဖို့ထပ်မံဖိတ်ခေါ်ပါရစေ။အခုဆက်ပြီးနားဆင်ကြရမယ့်တပတ်အတွင်းအားကစားသတင်းလွှာတွေကိုတော့ကိုရနိုင်ကစီစဉ်တင်ဆက်ပေးထားပါရစေ
။မင်္ဂလာပါကျွန်တော်ရနိုင်ပါ VO ရဲ့တပတ်အတွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။ကမ္ဘာတစ်ဝှမ်းမှာဖြစ်နေတဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်ရောဂါကြောင့်ဥရောပကဘောလုံးပွဲတွေပါဝင် ကြာအားသာပွဲတွေကိုပါကြေရိုက်ခတ်မှုတွေရှိလာနေပါတယ်။ဘရာဇီးလ်နိုင်ငံကကမ္ဘာကျော်ဘောလုံးသမားရော်နယ်ဒီညိုကိုပါရာဂွေးနိုင်ငံကဖမ်းလိုက်ပါတယ်။ဥရောပဘောလုံးဖွဲ့ချုပ်ဥက္ကဋ္ဌဟောင်းပလတီနီရဲ့အယူခံကိုဥရောပလူခွင့်ရေးဆိုင်ရာတရားရုံးကပယ်ချလိုက်ပါတယ်။ဒီလိုတစ်ပတ်တွင်ထိတ်တန့်ရောက်အားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ဗျာ။ဘာဝမ်းမှာဖြစ်နေတဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုတွေကအီတလီနိုင်ငံမှာလည်းအတော်လေးကိုစိုးစိုးဝါးဝါးဖြစ်လာနေတာကြောင့်အီတလီနိုင်ငံကဒီအားကစားပွဲတွေအားလုံးကိုပြည်သက်တွေမပါဘဲကစားဖို့အမိန့်ထုတ်လိုက်ပါတယ်။ပြီးခဲ့တဲ့သတင်းပတ်တုန်းကကစားမဲ့ပွဲစဉ်တချို့ကိုရွှေ့ဆိုင်းလိုက်ပြီးတဲ့နောက်ဒီတစ်ပတ်မှာကစားမဲ့စီးရီးပွဲတွေပါဝင်တခြားအားကစားပွဲတွေကိုလည်းပြည်သက်တွေမပါဘဲကစားကြဖို့အမိန့်ထုတ်လိုက်တာပါ။ဒါပြင်အားကစားပြိုင်ပွဲတွေကိုလူစုလူဝေးနဲ့မကြည့်ကြဖို့လည်းတားမြစ်လိုက်ပါတယ်။အီတလီနိုင်ငံမြောက်ပိုင်းမှာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုတွေကိုထိန်းချုပ်နိုင်ဖို့မီလန်နဲ့ဗဲနစ်မြို့တွေအပါအဝင်နိုင်ငံမြောက်ပိုင်းကပြည်내14ခုမှာလည်းမြို့ဝင်ထွက်တွေကိုပိတ်လိုက်ပါတယ်။အခုလိုကိုရိုနာဗိုင်းရပ်စ်အန္တရာယ်တွေကြောင့်မီလန်ကနေဆန်ရီမိုစပိန်ပြိုင်ပွဲကိုလည်းရွှေ့ဆိုင်းလိုက်ပါတယ်။အီတလီမှာအားကစားပွဲတွေကိုပြိတ္တမပါဘဲကစားဖို့မိတ်ထုတ်လိုက်သလိုပြင်သစ်နိုင်ငံမှာဆိုရင်လည်းစနေနေ့က PSG နဲ့ Strasbourg တို့ရဲ့ဘောလုံးပွဲကိုဖျက်လိုက်ပါတယ်။ပြင်သစ်နိုင်ငံတဝမ်းမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရမှုတွေဟာယာနဲ့ချီရှိလာပြီးသေဆုံးသူတွေကလည်း6ယောက်ထက်မနည်းရှိလာတဲ့အတွက်ပွဲကိုဖျက်လိုက်တာဖြစ်တဲ့ဆိုပြီးတော့ပြင်သစ်ဘောလုံးဖွဲ့ချုပ်ကစနေနေ့ကပြောပါတယ်ပင်ပတ်မှာတော့လာမယ့်ရက်ပိုင်းတွေအတွင်းမှာကျင်းပဖို့ရှိတဲ့ဘာစလိုနာမာရသွန်ကိုအော်တိုဘာလအထိရွှေ့ဆိုင်းလိုက်တယ်လို့ပြောပါရယ်။ကိုရိုနာဗိုင်းရပ်စ်ကြောင့်နိုင်ငံတချို့မှာအားကစားပွဲတွေကိုရွှေ့ဆိုင်းတာတွေမကျင်းပတာတွေရှိခဲ့ပေမဲ့အင်္ဂလန်မှာတော့ပရီးမီးယားလိဂ်ဘောလုံးပွဲတွေကိုပုံမှန်တိုင်းဆက်ပြီးတော့ကစားခဲ့ပါရယ်။ဒီတစ်ပတ်မှာလီဗာပူး၊ချဲလ်စီနဲ့အာဆနယ်တို့အနိုင်ရပြီးတော့မန်ချက်စတာဒါဘီကိုလည်းကစားခဲ့ကြပါရယ်။မန်ယူရဲ့ Old Trafford မှာကစားတဲ့မန်ချက်စတာဒါဘီမှာတော့မန်ယူကမန်စီးတီးကိုနှစ်ဂိုးကိုမရှိနဲ့နိုင်တော့ပါရယ်။ဒီပွဲမှာနှစ်သင်းလုံးပြန်လည်ထိုးဖောက်ကစားခဲ့ကြပြီးမန်စီးတီးကဘောလုံးကိုထိမ့်ပြီးဘောလုံးပိုင်ဆိုင်မှုအသာနဲ့ကစားခဲ့ပြီးတော့မန်ယူကတော့တံပြန်ထိုးစစ်ကိုအဓိကအလေးပေးကစားသွားခဲ့တာပါ။ပထမပိုင်းမိနစ်30မှာ free kick ကနေတင်ပေးတာကိုမာဆီယောကသွင်းယူခဲ့တဲ့အတွက်မန်ယူအသင်းပထမဂိုးရပါတယ်။ဒုတိယပိုင်းအစမှာမန်စီးတီးကအဂွေရိုတဂိုးသွင်းခဲ့ပေမဲ့လူချွနေတာကြောင့်ဂိုးမရခဲ့ပါဘူး။ပွဲပြီးကနေတန်ရအချိန်ပူ9မိနစ်မှာတော့မန်စီးတီးဂိုးသမားကသူ့လူတွေစီဘောလုံးပြစ်ပေးလိုက်တာမှများသွားပြီးတော့မန်ယူကမက်တော်မနီကမန်စီးတီးဘက်ချံကွင်းတစ်ဝက်သွားတာလောက်ကနေကန်သွင်းခဲ့လို့မန်ယူကနောက်ဆုံးမှာမန်စီးတီးကိုနှဂိုးကိုမရှိနဲ့နိုင်သွားခဲ့ပါတယ်။မန်စီးတီးကိုနိုင်လိုက်တာနဲ့ပတ်သက်ပြီးမန်ချက်စတာယူနိုက်တက်နီးပြအိုလီဂါနာဆောရှာကတော့
So happy with another win 3 points performance was
ဘယ်နိုင်ပြီး3မှတ်ရလို့ပြောပါတယ်။မန်စီးတီးကတော့သူတို့ကစားပုံအတိုင်းဘောလုံးကန်ပြီးကစားတာကြောင့်ဘောလုံးပိုင်ဆိုင်မှုအပိုင်းမှာဒီလိုပဲဖြစ်မယ်လို့တွေ့ပြီးသားပါ။ဒါပေမဲ့ကျွန်တော်တို့ကသူတို့ goal see ပဲချမ်းပါပဲ။အတင်းဝင်အတင်းဖြစ်ပြီးဖိကစားတာကြောင့်သူတို့အမှားများခဲ့ပြီးကျွန်တော်တို့ goal သွင်းခွင့်တွေဖန်တီးနိုင်ခဲ့တာပါ
။မန်ယူကဒီပွဲနိုင်လိုက်တဲ့အတွက်29ပွဲမှာ55မှတ်နဲ့15လျှာကိုရောက်လာပါတယ်။ဒီဘက်မှာဇယားထိတ်ကနေပြေးနေတဲ့ Liverpool ကလည်းဘုံပေါက်ကို2 goal တကူနဲ့နိုင်ပြီးArsenal ကလည်းဝက်ဆမ်မှုတကူကိုမရှိ၊ Chelsea က Everton ကို၄ဂိုးကိုမရှိနိုင်ပြီးတော့ Spurs အသင်းကတော့ Burnley နဲ့တကူစီတည်ကြသွားပါတယ်။ Spain ဘက်မှာတော့ဒီဘက်မှာ Barcelona က Real Sociedad ကိုတကူကိုမရှိနိုင်ပြီး Real Madrid က Real Betis ကိုမမျောလင့်မဲ့ငကူတကူနဲ့ရှုံးသွားတာကြောင့် Barcelona က58မှတ်နဲ့ဇယားထိတ်ကိုပြန်တက်သွားပါတယ်။ Real နီပြဇီဒန်ကတော့ဒီပွဲက Real Madrid အတွက်အခုရာသီမှာအဆိုးဆုံးပွဲဆိုပြီးတော့ပြောလိုက်ပါတယ်။ယောဘဘောလုံးဖွဲ့ချုပ်ဥက္ကဋ္ဌဟောင်းမစ်ချဲလ်ပလတီနီရဲ့အယူခံကိုတော့ဥရောပရဲ့လူခွေတရားရုံးကလက်မခံပဲပယ်ချလိုက်ပါတယ်။ပလတီနီကသူ့ကိုဘောလုံးပွဲတွေကနေ၄နှစ်ပိတ်ပင်တာကိုဥရောပလူခွေတရားရုံးကိုအယူခံဝင်ခဲ့တာဖြစ်ပြီးတော့ဒါကိုတရားသူကြီးအဖွဲ့ဝင်5ဦးပါဝင်တဲ့တရားရုံးကနေပြီးတော့မတ်လ5ရက်နေ့မှာပယ်ချလိုက်တာပါ။ပလတီနီကိုအောက်ကြီးလိုက်စားမှုအရှုပ်တော်ပုံနဲ့ပတ်သက်ပြီးအောက်စားပြိုင်ပွဲတွေကနေ၈နှစ်ပိတ်ပင်တယ်ဆိုပြီးတော့FIFA က2015ခုနှစ်မှာဆုံးဖြတ်ခဲ့တာပါ။နောက်ပိုင်းမှာတော့အားကစားဆိုင်ရာခုံရုံး CAS ကဒီပြစ်ဒဏ်ကို၄နှစ်အထိပြန်ပြီးတော့ရှော့ချခဲ့ပါတယ်။ Platini ကတော့ဒီ FIFA ရဲ့ဆုံးဖြတ်ချက်ဟာလူခွင့်ရေးကိုချိုးဖောက်တာဖြစ်တယ်ဆိုပြီးတော့အခုလိုဥရောပတရားရုံးကိုအယူခံဝင်ခဲ့တာပါ။ဒါမဲ့လည်းဥရောပလူခွင့်ရေးတရားရုံးကတော့ Platini ပေါ်မှာချမှတ်ထားတဲ့ပြစ်ဒဏ်ဟာလူခွင့်ရေးကိုချိုးဖောက်တာမဟုတ်ဘူးဆိုပြီးတော့သူ့ရဲ့အယူခံကိုပယ်ချလိုက်တာဖြစ်ပါတယ်ခင်ဗျာ။ဘရာဇီးလ်နိုင်ငံကကမ္ဘာကျော်ဘောလုံးသမားရိုနယ်ဒီညိုကိုပါရာဂွေးမှာတောက်ချာနေကဖမ်းဆီးလိုက်ပါတယ်။ဘာကြောင့်ဖမ်းခံလိုက်ရသလဲဆိုတော့ရိုနယ်ဒီညိုဟာပါရာဂွေးနိုင်ငံတဲကိုနိုင်ငံကူးလက်မှတ်အတုနဲ့ဝင်ဖို့ကြိုးစားခဲ့တာကြောင့်မတ်လ9ရက်နေ့ကဖမ်းဆီးလိုက်တာပါ။
ခုနောက်လင်းညိုဘက်ကတော့သူ့ကိုနေအကျဉ်းချုပ်နဲ့ထားဖို့တောင်းဆိုခဲ့ပေမဲ့ဘာရဝေးတရားသူကြီး Clara Ruiz GS ကတော့ပြန်ချခဲ့ပါတယ
်
ဒီပြစ်မှုကပါရာဂွေးနိုင်ငံရဲ့အကျိုးစီးပွားကိုအကြီးအကျယ်ထိခိုက်စေတဲ့ပြစ်မှုလို့ကျွန်တော်တို့မြင်ပါတယ်။သူဟာနိုင်ငံသားသားဖြစ်ပြီးတော့ပါရာဂွေးနိုင်ငံထဲကိုလည်းတရားမဝင်ဝင်လာခဲ့တာကြောင့်ထွက်ပြေးလွတ်မြောက်သွားနိုင်တဲ့အန္တရာယ်လည်းရှိပါတယ်။ဒါကြောင့်သူ့ကိုအကျဉ်းထောင်ထဲမှာဆက်ပြီးတော့ထားဖို့ဆုံးဖြတ်ရတာပါ
။ရော်နယ်ဒီညိုနဲ့အတူသူ့အကိုကိုပါဖမ်းဆီးလိုက်တယ်လို့ပါရာဂွေးရဲတပ်ဖွဲ့ကပြောပါတယ်။ရော်နယ်ဒီညိုရဲ့ရှေ့နေဒီဘက်ကတော့ပါရာဂွေးတရားသူကြီးဘက်ကဒီဆုံးဖြတ်ချက်အပေါ်မှာသူ့အနေနဲ့အံ့ဩမိပြီးတော့ယူကန်ဝင်မယ်ဆိုပြီးတော့လည်းပြောလိုက်ပါတယ်။
ကိုရနိုင်စီစဉ်တင်ဆက်ပေးနေတဲ့သတင်းပတ်စင်အားကစားသတင်းလွှာကိုနားဆင်ကြကြရပါရှင်။အခုထုတ်လွှင့်ပေးနေတဲ့ည9နာရီကနေ10နာရီထိအစီအစဉ်အစဆုံးကိုအတန်းလွှင့်ချင်းပြပြချင်းည10နာရီကနေ17နာရီထိလမ်းဒေတာ32 kHz 933ညလမ်းဒေတာ51 kHz 585နဲ့ပထမနာရီဝက်မှာလိုင်းလမီတာ190 kHz 1505တို့ကနေနားဆင်နိုင်ကြပါရယ်။မနက်ဖြန်ကြာသပတင်းနေ့မနက်ဖက်အစီအစဉ်မှာတော့ဦးကျော်စံသားရဲ့မြမအရေးတုံတက်ချက်လူလူကျမ်းမာရေးဘလော့ဂါတွေပြောသမျှစတဲ့ပြန်လည်ထုတ်လွှင့်ချက်သတင်းပတ်စင်ကန်တာတွေကိုနားဆင်ကြရမှာဖြစ်ပါတယ်။ VOA American တန်ရဲ့ဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။ VOA ရဲ့ TV အစီအစဉ်တွေကိုတော့ Intercept 17နဲ့ Mia 73တို့ကနေညအတိုင်း9နာရီအချိန်မှအစီအစဉ်သစ်တွေထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။ VOA ရဲ့ဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါ။ခုပေါ်ရူးနေညာပဲထိတ်တန်းရောက်နေတဲ့သတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြပေးပါမယ်ရှင
်။ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်သူအရေအတွက်ဟာကမ္ဘာတစ်ဝန်းမှာလူပေါင်း13,900ကျော်သွားပြီဖြစ်တယ်လို့ဒေသသူအရေအတွက်ကလည်းနိုင်ငံပေါင်း114နိုင်ငံမှာလူပေါင်း4,300လောက်ရှိနေပါပြီ။မြောက်အတ္တလန္တိတ်စာချုပ်နေတူအဖွဲ့နဲ့မဟာမိတ်နိုင်ငံတွေကတပ်ဖွဲ့ဝင်1,000ခွဲပါပြီးမလ12ရက်နေ့ကနေ16ရက်နေ့အထိလှုပ်ဖို့စီစဉ်ထားတဲ့စီးရေးလေ့ကျင့်မှုတစ်ခုကိုကိုရိုနာဗိုင်းရပ်စ်အန်ဒရယ်ကြောင့်နော်ဝေးနိုင်ငံကဒီကနေ့ပယ်ဖျက်လိုက်ပါတယ်။ယူကရိန်းနိုင်ငံကီယက်မြို့တော်မှာလည်းဗိုင်းရပ်စ်ပိုးပြန့်နှံ့ကူးစက်မဲ့အရေးကြိုတင်ကာကွယ်တဲ့အနေနဲ့ကျောင်းတွင်တဲ့တက္ကသိုလ်တွေအားလုံးကိုမလကုန်ထိပိတ်ထားလိုက်ပါတယ်။ COVID-19 ရောဂါစဖြစ်တဲ့တရုတ်နိုင်ငံမှာတော့နေ့စဉ်ကူးစက်သူအရေအတွက်တဖြည်းဖြည်းကျဆင်းလာနေပြီးဒီကနေ့မှနောက်ထပ်ကူးစက်သူ24ယောက်ရှိတယ်လို့တရုတ်ကျန်းမာရေးတာဝန်ရှိသူတွေကပြောပါတယ်။အရှေ့တောင်အခြားဒေသမှာတော့ကိုရိုနာဗိုင်းရပ်စ်ကြောင့်ဒီကနေ့အင်ဒိုနီးရှားနိုင်ငံမှာပထမဆုံးသေဆုံးသူလူနာထူးရှိတဲ့အကြောင်းအင်ဒိုနီးရှားကျန်းမာရေးတာဝန်ရှိသူတွေကဒီကနေ့ထုတ်ပြန်ပါတယ်။အင်ဒိုနီးရှားနိုင်ငံမှာCOVID-19 ရောဂါပိုးကူးစက်ခံထားရသူ26ဦးရှိတဲ့ကြောင်းတာဝန်ရှိသူတွေကအတည်ပြုထားပါတယ်။ကမ္ဘောဒီးယားနိုင်ငံမှာတော့ VNM နိုင်ငံကနေမဲခေါင်မြစ်ကိုဖျက်ပြီးဝင်လာတဲ့သင်္ဘောပေါ်မှာ COVID-19 ရောဂါဖြစ်နေတဲ့ပြည်တွင်ခီးသွားသူကိုတွေ့ခဲ့ရပြီးတဲ့နောက်အဲဒီသင်္ဘောပေါ်ကခီးသွားတဲ့ဝန်ထမ်း60ကျော်ကိုမဲခေါင်မြစ်ထဲကသင်္ဘောပေါ်မှာပဲတိကျခွဲပြီးစောင့်ကြည့်နေပါတယ်။ကမ္ဘောဒီးယားနိုင်ငံမှာလည်းရောဂါကူးစက်သူတွေရှိနေပြီးမလေးရှားနိုင်ငံမှာ120ကျော်ရှိနေပြီဖြစ်ပါတယ်။တောင်ကိုရီးယားနိုင်ငံဆိုးမြို့တော်ကစာအုပ်တစ်ခုနဲ့ဆက်ဆံနေတဲ့လူပေါင်း90မှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်နေတာကိုဒီကနေ့မနက်ပိုင်းကစမ်းသပ်တွေ့ရှိတယ်လို့တောင်ကိုရီးယားကကြေညာပါတယ်။ဗိုင်းရပ်စ်ပိုးကူးစက်သူအများစုဟာစာအုပ်17ထပ်မှာရှိတဲ့တယ်လီဖုန်းခေါ်ဆိုချက်တွေကိုလက်ခံပြည့်စုံတဲ့ဌာနကဝန်ထမ်းတွေသူတို့မိသားစုဝင်တွေနဲ့ဆွေမျိုးသားချင်းတွေဖြစ်တယ်လို့အာဏာပိုင်တွေကပြောပါတယ်။တောင်ကိုရီးယားမှာဒီကနေ့ထိဆိုရင်ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ထားသူ9,955ယောက်ထိရှိနေပါပြီ။ဗိုင်းရပ်စ်ပိုးကူးစက်ထားသူ48ယောက်ထက်မနည်းရှိနေတဲ့ထိုင်ဝမ်နိုင်ငံကနေပြီးတော့တရုတ်နိုင်ငံဟူပေပြည်နယ်မှာရောက်နေတဲ့ခီးသည်192ယောက်ကိုတော့ဒီကနေ့မှပဲတရုတ်အထူးလေယာဉ်တစ်စင်းနဲ့ပြန်ခေါ်လာပါတယ်။အင်္ဂါနေ့ကအမေရိကန်ပြည်နယ်6ခုမှာလုပ်တဲ့ဒီမိုကရက်တစ်ပါတီကိုစားပြုသမ္မတလောင်းအကြိုရွေးချယ်ပွဲတွေမှာဒုတိယသမ္မတအောင်ဂျိုးဘိုင်ဒန်ကပြည်နယ်4ခုမှာနိုင်ရသွားပါတယ်။သူ့ရဲ့ပြိုင်ဘက်ဖြစ်သူဗမွန်ပြည်နယ်ဒက်တော်မတ်ဘာနီဆန်ဒါစ်ကပြည်နယ်တစ်ခုမှာနိုင်ရပြီးဂျန်နဲ့ဝါရှင်တန်ပြည်နယ်မှာတော့မဲရေတွက်ဆဲရှိပါတယ်ခင်ဗျာ။
ပေါ်ရူးနဲ့ညာပဲထိတ်တန်းရောက်နေတဲ့ဒေတာတွေနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းပြောပြပေးသွားတာပါရှင်။အခုညအစီအစဉ်ထုတ်လွှင့်ရမှုကမတ်မြသစင်အောင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့မီကဲဒူဗင်စကီဖြစ်ပါတယ်။မနက်ဖြန်ကြာသပတေးနေ့မနက်ဖက်အစီအစဉ်တွေကိုလိုင်းဒိုမီတာ24 kHz 12133ညလိုင်းဒိုမီတာ40 kHz 8413ညလိုင်းဒိုမီတာ58 kHz 5805တို့ကနေပြီးတော့နားဆင်နိုင်ကြပါတယ်။ VOA ကိုနားဆင်ကြတဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မခွာညိုပါရှင်။
This program has come to you from the Voice of America, Washington.
Welcome to the Voice of America.